Welcome to the Voice of America in Burmese.
Mingla mane kimashe Washington Bureau of VOA American တန်ကနေ2016ခုနှစ်မေလ10ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇုံမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုမြောက်ကိုရီးယားလိုင်နာပြည်နယ်မှာပြဋ္ဌာန်းထားတဲ့တန့်စင်ကန်ဥပဒေနဲ့ဆိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမှုရင်ဆိုင်မှုတွေဖြစ်ပေါ်နေပါတယ်အီရတ်မှာ IS Islamic State ကြောင့်ခေါင်းဆောင်တို့ဟာညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့တည်ဆုံသွားကြောင်းပင်တဂွန်ကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ10ဘီလီယံအထိရနိုင်မှုခန့်မှန်းထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလာရေမနေ့ကတရုတ်နိုင်ငံသားရေးဝင်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလက်ပတော်အရေးနဲ့ပတ်သက်လို့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်းဥပဒေကိုလေးစားသင့်ကြောင်းပြောခွင့်ရပုဂ္ဂိုလ်ပြောဆိုသွားတာနဲ့ပတ်သက်လို့တရုတ်ပညာရှင်တဦးရဲ့သုံးသပ်ချက်ကတော့
No, that in 2012-2013 a parliamentary commission, an investigation commission was formed.
ဒါကတော့တရုတ်နိုင်ငံတကာအရေးကြွမ်းကျင်သူယွန်းဆန်က VOA ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံသားရေးဝင်ကြီးရဲ့နှစ်ရက်ကြာခီးစဉ်နဲ့ပတ်သက်လို့မြန်မာအရေးအကဲခတ်တွေဘလို့သုံးသက်ကြတယ်လဲ။တခါဂျပန်လွှတ်တော်အမတ်တွေရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကပြည်သူလွှတ်တော်ကိုယ်စားလှယ်15ဦးဂျပန်နိုင်ငံကိုလေးလာရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့သတင်းလွှာစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍအပါအဝင်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမြောက်ကိုရီးယားလိုင်းနာပြည်နယ်မှာပြဋ္ဌာန်းထားတဲ့တန့်စင်ကန်ဥပဒေလို့ခေါ်နေတဲ့လင်းအင်ကပြောင်းလဲထားသူတွေအပေါ်ကန့်တက်ချက်ဥပဒေဟာဘဟုအစိုးရရဲ့အမျိုးသားရေးခွဲခြားဆက်ဆံမှုစန့်ကျင်ရေးဥပဒေကိုချိုးဖောက်တယ်ဆိုပြီးသမ္မတဩဘားမားအစိုးရကတရားစစ်ဆွဲဆိုလိုက်ပါတယ်။လင်းအင်ကပြောင်းလဲထားသူတွေကိုပြုပြင်ထားတဲ့အတိုင်းမဟုတ်ပဲမွေးရပါကြားမအတိုင်းအများသုံးတန့်စင်ကန်တွေမှာအသုံးပြုရမယ်လို့ဥပဒေကပြဋ္ဌာန်းထားတာပါ။မြောက်ကိုရီးယားလိုင်းနာပြည်နယ်ရဲ့ဥပဒေဟာပြည်နယ်ကိုယ်တိုင်ကခွဲခြားဆက်ဆံမှုကိုထောက်ခံအားပေးတဲ့ဥပဒေဖြစ်နေတယ်ဆိုပြီးအမေရိကန်ရှေ့နေချုပ်လော်ရတာလင့်ချ်ကတနင်္လာနေ့ကပြောဆိုပါတယ်ဒီဥပဒေကြောင့်အရင်လူမဲတွေကိုအများပြည်သူသုံးနေရာတွေမှာဝင်ခွင့်ပိတ်ပင်ခဲ့တဲ့အချိန်နဲ့ပြည်နယ်ကခွင့်ပြုမှာဘယ်သူဘဝလက်ထပ်ရမယ်ဆိုတဲ့ခစ်ကိုပြန်အမတ်ရမိတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားလိုင်းနာပြည်နယ်က Republican အုပ်ချုပ်ရေးမှူး Pat McCrory ကအများပြည်သူဘေကင်းလုံကြုံရေးဌာနနဲ့မြောက်ကိုရီးယားလိုင်းနာပြည်နယ်တက္ကသိုလ်တို့ကိုဘဟုအစိုးရကနာမတက်တရားဆွဲဆိုလိုက်တာဖြစ်ပါတယ်။ဒါဟာသူမတို့အနေနဲ့ကျင့်သုံးလက်ခံနေတဲ့နိုင်ငံသားဂုဏ်သိက္ခာအပေါ်အတိအမှတ်ပြုလေးစားရေးကိစ္စဖြစ်ပါတဲ့အကြောင်းပြဋ္ဌာန်းထားတဲ့ဥပဒေကြောင့်လေရင်ကပြောင်းလဲထားသူတွေရဲ့စိတ်မှာနာကျင်ထိခိုက်တာဒေါသနဲ့ကြေကွဲရတာအချက်တကွဲဖြစ်စေသလိုဂုဏ်သိက္ခာကိုလည်းထိခိုက်စေတယ်လို့ရှင်းနေကြုတ်Lynch ကပြောဆိုပါတယ်တနင်္လာနေ့မနေ့ပိုင်းကပဲမြောက်ကိုရီးယားလိုင်းနာပြည်နယ်ကပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းဆက်ပြီးကျင့်သုံးနိုင်ရေးဖို့အစိုးရကိုတရားပြန်ဆွဲဆိုခဲ့ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူး McCrory ကဘဟုအစိုးရဟာမတရားအနိုင်ကျင့်နေပြီးကြားမဆိုတဲ့တမတ်ချက်ကိုပြဋ္ဌာန်းဖို့ကြိုးစားနေတဲ့အကြောင်းဒါပေမဲ့လည်းသူတို့မှာကြားမဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြဋ္ဌာန်းချက်နဲ့အတိတ်ပဲတမတ်ချက်မရှိတဲ့အကြောင်းဝေဖန်ပြောဆိုပါတယ်
ပြီးခဲ့တဲ့လကကနအူးထွက်ပေါ်ခဲ့တဲ့ကမ္ဘာအရရကနိုင်ငံရေးခေါင်းဆောင်တွေချမ်းသာကြွယ်ဝသူတွေရဲ့ပြည်ပမှာဘန်တွေမှာအနှံထားတဲ့ဘန်စင်းတွေအကြောင်းပနားမပေပါလို့ခေါ်တဲ့ပေါက်ကြားမှုတွေကြောင့်စပိန်နဲ့အိုက်စ်လန်မှာအဆင့်မြင့်ခေါင်းဆောင်တွေပြုတ်ကျခဲ့ပြီးဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တကိစကြောင့်စိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အပေါင်းပါတွေရဲ့ငွေကြေးခွာချမှုလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဆွဆွဲချက်တွေပေါ်ထွက်လာခဲ့ပါတယ်။တနင်္လာနေ့ကတော့ထုတ်ပြန်လိုက်တဲ့အများပြည်သူနဲ့ပတ်သက်တဲ့စည်ရင်းစရာအချက်အလက်တွေကပိုပြီးကြီးမမရိုက်ခတ်မှုတွေရှိလာနိုင်တဲ့အကြောင်းပနားမအကျိုးဥပဒေအကျိုးဆောင်အဖွဲ့ Mossack Fonseca စီကဆာရက်ဆာရန်17.5တန်းကျော်ကိုထိမ့်သိမ်းထားတဲ့ ICIJ အဖွဲ့ကပြောလိုက်ပါတယ်။ ICIJ အဖွဲ့ဟာဒီအစပိုင်းမှာအချက်အလက်တွေကိုရွေးချယ်ထားတဲ့သတင်းသမားတွေကိုပဲမျှဝေပေးခဲ့တာဖြစ်ပါတယ်။ ICIJ ဟာတနင်္လာနေ့ညနေ2နာရီမှာအဖွဲ့ရဲ့ website မှာနိုင်ငံနဲ့နယ်မြေဒေသပေါင်း200ကျော်ကပိုင်ဆိုင်သူတွေရဲ့ပြည်ပဘဏ်အကောင့်တွေနဲ့သက်ဆိုင်တဲ့အချက်အလက်ပေါင်း2သိန်းကျော်အထိပါဝင်တဲ့ database အချက်အလက်တွေတင်ထားတဲ့ website တစ်ခုကိုရှာဖွေကြည့်ရှုလို့ရအောင်ဖွင့်ပေးလိုက်ပါတယ်။ ထုတ်ပြန်လိုက်တဲ့ database အချက်အလက်ထဲမှာ corporation ကြီးတွေနဲ့သက်ဆိုင်တဲ့အခြေခံအချက်အလက်တွေပါဝင်ပြီးဥပဒေကြိုးဆောင်အဖွဲ့ Mossack Fonseca အဖွဲ့ကအခိုးခံခဲ့ရတယ်လို့ပြောတဲ့ ICIJ ကအချင်းချင်းစစ်ဆေးနေတဲ့နိုင်ငံပေါင်းစုံကအခွန်တင်းချောင်လူတွေရဲ့အချက်အလက်တွေနဲ့ခက်ဆင်ဆင်ဖြစ်ပါတယ်ကုမ္ပဏီတွေငွေစုထားတဲ့အဖွဲ့အစည်းတွေနဲ့ဖောင်ဒေးရှင်းအဖွဲ့တွေကိုနိုင်ငံလူနာမည်လိပ်စာအခြားအချက်အလက်တွေနဲ့အင်တာနက်မှာရိုက်ထည့်ပြီးရှာဖွေလို့ရပါတယ်။အထူးအရေးကြီးပြီးသတိထားရတဲ့ဘဏ်အကောင့်နံပါတ်နဲ့ပုံကိုရေးအချက်အလက်တွေကိုတော့ချန်ထားခဲ့ပါတယ်။အခုပနားမားပေပါလိလာစုံစမ်းရေး project ကိုဆက်လုပ်နေကြတဲ့အထက်မှာနိုင်ငံပေါင်း80ကျော်ကသတင်းဌာန100ကျော်တရင်သမားပေါင်း390ကျော်ပါဝင်ပြီး ICIJ အဖွဲ့ကဒုတိယညွှန်ကြားရေးမှူးဝေါ်ကာဂွေဗာနာကကြီးကြပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလဆန်းမှာစပြီးသတင်းတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ
်။အီရန်နိုင်ငံအမ်ဘာခင်အတွင်းမှာနာမည်ဆိုးနဲ့ကြော်ကြားနေတဲ့ IS အစ္စလာမစ်စစ်သွေးကြွခေါင်းဆောင်ဟာညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်။သူနဲ့အတူတခြားဂျီဟာဘာသာရေးစစ်ပွဲဆင်တဲ့သူ၃ဦးလည်းသေဆုံးသွားတယ်လို့ဆိုပါတယ်။ရူဒဘာမျိုးအနီးမှာ IS ခေါင်းဆောင်အဘူဝါဟစ်နဲ့နောက်လိုက်တွေမော်တော်ယာဉ်နဲ့ခီးသွားနေတဲ့အချိန်မေလ6ရက်နေ့ကညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ပင်ဒဂွန်ပြောခွင့်ရပီတာခုတ်ကတင်းလင်းလာနေမှာပြောပါတယ်လူတွေကိုတပ်ဖြတ်နေတဲ့ဗီဒီယိုတွေကိုအဲ့ဒီအဘူဝါဟစ်ကဖြန့်ချိခဲ့ခြင်းဖြစ်ကြောင်းပီတာခုတ်ကပြောကြားလိုက်ပြီးသူလိုစစ်သွေးကြွအဖွဲ့ကအရေးပါတဲ့သူကိုတုတ်တင်လိုက်နိုင်ခြင်းဟာအစွန်းရောက်စစ်သွေးကြွတွေရဲ့လှုပ်ရှားမှုအရှိန်လျှော့ကြရေးကျိုးပန်းနေတဲ့အီရတ်အစိုးရတပ်ဖွဲ့တွေနဲ့အဲ့ဒီတိုက်ခိုက်မှုတွေကိုကူညီပေးနေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေအတွက်အရေးပါတဲ့တိုးတက်မှုဖြစ်တယ်လို့ပြောပါတယ်စစ်သွေးကြွခေါင်းဆောင်လိုက်ပါလာတဲ့မော်တော်ယာဉ်ကိုတိုက်လေယာဉ်နဲ့ပစ်ခတ်ခဲ့တာလားသို့ရီမဟုတ်မောင်းတူမဲ့ drone ယာဉ်နဲ့တိုက်ခတ်ခဲ့တာလားဆိုတာနဲ့အဲ့ဒီအဘူဝါဟစ်တေဆုံးသွားပြီလို့အီရတ်အစိုးရက2015ခုနှစ်မှာပြောဆိုထားမှုတဲ့ကိစ္စနဲ့ပတ်သက်လို့တော့ပင်ဒဂွန်ပြောခွင့်ရပီတာကုတ်ကထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူ
း Republican Party ရဲ့သမရလောင်ဖြစ်နိုင်ခြင်းလိုအပ်တဲ့ကိုယ်စားလှယ်မဲအရေးအတွက်အလုံလောက်ရရှိသွားပြီဖြစ်တဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ဟာသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုအရှိန်ဟုန်နဲ့အင်တိုက်အားတိုက်စတင်ဆောင်ရွက်နေပါတယ်။ဒေါ်နယ်ထရမ့်အနေနဲ့သတင်းမီဒီယာတွေပြောခွင့်ရတဲ့အခါတွေအပါအဝင်လူမှုကွန်ရက်တွေကလည်းအခြားသူတွေပေါ်ဝေဖန်တိုက်ခိုက်မှုတွေအရှိန်မြင့်ပြီးလှုပ်ဆောင်နေပါတယ်။ Republican Party အတွင်းနက်နက်ရှာရှာသဘောထားကွဲနေတာတွေကိုပြန်ပြီးညင်ညွတ်အောင်လှုပ်ဆောင်မယ်စားလို့ပေါ်ကင်မဲ့ Republican နိုင်ငံရေးသမားတွေ Conservative တက်ရွှတ်လှုပ်ရှားသူတွေနဲ့နောက်အလုံးတက်စတရက်ဆထားတဲ့အတိုင်းပဲ Democratic Party ကပြိုင်ဘက် Hillary Clinton ကိုအကြီးအကျယ်ထိုးနှက်ဝေဖန်ခဲ့ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433 9လိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအခုနှစ်အတွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ10ဘီလီယံအထိရရှိနိုင်မှုခန့်မှန်းထားကြောင်းရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ခဲ့တဲ့အကြောင်းထိုင်းချေဆိုင် The Nation သတင်းစာမှာဖော်ပြထားပါတယ်။မလာမှာတက်တန်းပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံထဲကိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ9ဘီလီယံကျော်အထိရောက်ရှိခဲ့တယ်လို့တရုတ်နိုင်ငံထုတ်ဆွင်ဟာသတင်းမှာလည်းဖော်ပြထားပါတယ်။ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနရဲ့အဆိုအရမြန်မာနိုင်ငံမှာနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏဟာ2012ခုနှစ်2013ခုနှစ်ဘဏ္ဍာနှစ်အတွင်းတိတသမ4ဘီလီယံ2013-2014ဘဏ္ဍာနှစ်အတွင်းဒေါ်လာ4.1ဘီလီယံနဲ့2014-2015ဘဏ္ဍာနှစ်အတွင်း5ဘီလီယံအသီးသီးရှိခဲ့တယ်လို့ဖော်ပြထားပါတယ်။အစိုးရကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံမှုပမာဏစုစုပေါင်းဟာအမေရိကန်ဒေါ်လာ 63.9 ဘီလီယံရှိတယ်လို့လည်း The Nation သတင်းစာမှာဖော်ပြထားပါတယ်။
တရုတ်နိုင်ငံဝမ်ပေါင်ကုမ္ပဏီနဲ့မြန်မာနိုင်ငံဥပိုင်ကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်နေတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမေလ9ရက်နေ့မှာပြန်ဆမယ်လို့ဝမ်ပေါင်ကုမ္ပဏီကကြေညာလိုက်ပြီးတဲ့နောက်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်လည်ပြင်းထန်လာနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အတွင်းလွှတ်တော်မှအရေးကြီးအဆိုတရက်တင်သွင်းနိုင်မှုကိုလည်းသက်ဆိုင်ရာဒေသလွှတ်တော်အမတ်တွေကပြင်ဆင်နေကြပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီကကြေညာလိုက်တဲ့အပေါ်ဒေသခံယာနဲ့ချီကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာပြီးတဲ့နောက်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့တရုတ်ဆိုရအနေနဲ့ပြည်ပမှာရင်းနှီးလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့ဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတဲ့အကြောင်းမနေ့ကပြောကြားလိုက်ပါတယ်
စီးရီးယားနိုင်ငံမှာအစိုးရနဲ့တပုံတပ်ဖွဲ့တွေအကြတိုက်ပွဲတွေတိုးမြင့်ဖြစ်ပေါ်နေတဲ့အတွက်တနင်္ဂနွေအတိုင်းအတာနဲ့ရရှိထားတဲ့ရန်လုံမှုတွေအဆုံးသတ်ရေးသဘောတူညီချက်ပြည့်ပြတ်တော့မယ့်အခြေအနေနဲ့ရင်ဆိုင်နေရချိန်မှာပဲအလက်ပုံမျိုးမှာရရှိထားတဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်ကိုနောက်ထပ်48နာရီတက်တန်းတိုးလည်ကြောင်းစီးရီးယားအစိုးရကကြေညာလိုက်ပါတယ်။တောက်ကြနေမှာရရှိခဲ့တဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်အင်္ဂါနေ့အစောပိုင်းမှာတက်တန်းကုန်ဆုံးတော့မယ့်အချိန်မှာပဲအပြစ်ခတ်ရစေးရေးသဘောတူညီချက်ကိုတက်တန်းတိုးလည်ကြောင်းစစ်တပ်ကကြေညာလိုက်တယ်လို့အစိုးရပိုင်းစာနာသတင်းမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလအတွင်းရရှိခဲ့တဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ရန်လုံမှုတွေအဆုံးသတ်ရေးသဘောတူညီချက်ရဲ့အစိပ်ပိုင်းအဖြစ်နဲ့အလားတူအပြစ်ခတ်ရစေးရေးသဘောတူညီချက်တွေလက်ထာကီးယားနဲ့အရှေ့ဂူထားမျိုးတွေမှာရရှိရေးအတွက်လည်းအမေရိကန်နဲ့ရုရှားနိုင်ငံတို့ကပြီးခဲ့တဲ့လအတွင်းကြားဝင်ဆောင်ရွက်ပေးခဲ့ပြီးဖြစ်ပါတယ်
။ပျုံယမ်းမြို့မှာလက်ရှိကျင်းပနေတဲ့မြောက်ကိုရီးယားနိုင်ငံပါတီညီလာခံအတွင်းတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုမြင့်တင်မှုကင်ဂျုံအင်အစိုးရကသတိထားကြီးကြီးတိစောက်ခဲ့ပေမဲ့နိုင်ငံတကာသတင်းသမားတွေပေါ်သူ့နိုင်ငံရဲ့ပြုမူချက်ကြောင့်ပြက်ပြားခဲ့ရပါတယ်။တနင်္လာနေ့မှာပဲမြောက်ကိုရီးယားအစိုးရရာရှိတွေက BBC သတင်းဌာနရဲ့သတင်းရေးသားပုံကိုမကြိုက်လို့ဆိုပြီး BBC သတင်းအဖွဲ့ကိုနိုင်ငံကနေနှင်ထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မနေ့တနင်္လာနေ့ကတရုတ်နိုင်ငံရဲ့ဝင်ကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာလက်ပတော်အရေးနဲ့ပတ်သက်လို့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်းဥပဒေတွေကိုလေးစားလိုက်နာဖို့တရုတ်အစိုးရကအမြဲပဲတိုက်တွန်းနေကြောင်းပြောပခွင့်ရပုဂ္ဂိုလ်လူကန်းကပြောသွားခဲ့ပါတယ်။ဒီစီမံကိန်းရဲ့အဓိကပြဿနာနဲ့ပတ်သက်လို့လည်းတရုတ်ရဲ့နိုင်ငံတကာအရေးကျွမ်းကျင်သူယွန်းဆန်ကသူ့ရဲ့အမြင်ကိုအခုလိုစပြောပါတယ်။
Depending on which aspect you're looking at from the Burmese perspective, of course, if
you look at DC Mangane the board to ni jet sa jou ha de da kan ni atwe tia mya ta mu ma shi bu so da twe ya ba lai me thru mye ri tain khan ya de atwe yo che pe da naw daba wa pa win jin san ya so jo ri sa ra ri ha Myanmar bak ka ji pyatana ri a pye ba be tiyo bak ka a myin ma ro low wa san jin bet phit ni ba de thru myin na ga ro ဒေသခံတွေရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကြောင့်သူတို့ဒီစီမံကိန်းအတွက်ပြန်ပြီးပြင်ဆင်ညှိနှိုင်းတာတွေပဲလုပ်လို့ဒေသခံတွေကဒါတွေကိုဂယူးဆိုင်မှာမဟုတ်ဘူးဆိုတဲ့အချက်ဖြစ်နေတာပါလို့ယွန်းဆန်ကပြောသွားတာပါလက်ရှိ NLD အစိုးရတဲ့လက်ထက်မှာတရုတ်ကုမ္ပဏီဝမ်ပောင်ရဲ့လက်ပတော်တောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေရဲ့နစ်နာချက်တွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာအရေးကြီးအဆိုကိုဒီသတင်းပတ်အတွင်းတင်သွင်းဖို့ရှိနေပါတယ်ဒါနဲ့ပတ်သက်လို့ယွန်းဆန်ရဲ့အမြင်ကိုမေးကြည့်တော့
We know that in 2012-2013 a parliamentary commission investigation
2013ခုနှစ်လောက်မှာဝမ်ပောင်ကုမ္ပဏီရဲ့ကျင်းညီစီမံကိန်းကိုစုံစမ်းစစ်ဆေးဖို့လွှတ်တော်ကနေဒေါ်ဆန်းစုကြည်ဦးဆောင်တဲ့လက်ပတော်စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရကျင်းညီစီမံကိန်းကိုပြင်ဆင်ပြီးနောက်ဆက်ပြီးလုပ်နိုင်တယ်လို့အကြံပြုထားကြောင်းတရုတ်ဘက်ကပြောနိုင်ပါတယ်။အဲဒါကြောင့်မြန်မာလွှတ်တော်ကတော့သဘောတူညီချက်ရထားပြီးပြီဖြစ်တဲ့အတွက်သူတို့အနေနဲ့လည်းပြင်ဆင်စရာရှိတာတွေကိုပြင်ဆင်ပြီးတဲ့နောက်ဒီစီမံကိန်းကိုပြန်စနိုင်တယ်လို့တရုတ်လုပ်ငန်းရှင်တွေဘက်ကပြန်ပြီးခြေပပြောဆိုနိုင်တဲ့အကြောင်းယွန်းဆန်ကပြောပါတယ်။ဒါအပြင်စုံစမ်းရေးကော်မရှင်အနေနဲ့နောက်ထပ်အစ်စ်ပြန်ပြီးစုံစမ်းမလားဒါမှမဟုတ်လွှတ်တော်ကနေပြီးနောက်ထပ်ကော်မရှင်ဖွဲ့စည်းမလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ယွန်းဆန်ကပြောပါတယ်တကယ်လို့လွှတ်တော်ကနေဒီကိစ္စကိုကော်မရှင်ပြန်ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြန်စတင်မယ်ဆိုရင်အရင်2013ခုနှစ်ကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေအကြံပြုချက်တွေကိုအရင်ဆုံးအဆုံးသတ်တင်ကြောင်းသူကပြောပါတယ်အခုလိုမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအနာဂတ်မှာဆက်ပြီးဖြစ်လာမှာကိုတရုတ်ဘက်ကကောစိုးရိမ်မှုတွေရှိတယ်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူကအခုလိုဖြေပါတယ
် I think the Chinese are being very cautious, very careful about similar projects currently and the
တရုတ်ဘက်ကတော့လက်ရှိရောအနာဂတ်မှာပါမြန်မာနိုင်ငံတည်းရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေနဲ့ပတ်သက်လို့အတော်လေးကိုတတိထားဂရုတစိုက်ကင်တွဲသွားမှာပါလက်ပတော်တောင်ကျင်းညီစီမံကိန်းကိစ္စကတော့တရုတ်အတွက်အတော်လေးထူးခြားတဲ့ဖြစ်စဉ်နဲ့ရင်ဆိုင်နေရတာပါတရုတ်ကုမ္ပဏီဝမ်ပောင်နဲ့မြန်မာစစ်တပ်ပိုင်ဥပိုင်လီမိတက်တို့ဖက်ဆက်လုပ်ကင်နေတာဖြစ်တဲ့အတွက်အစိုးမြင်နာရီရှိနေပြီးသားဖြစ်ပါတယ်ဒါကြောင့်အနာဂတ်မှာတရုတ်အတွက်သင်ခန်းစာကတော့မြန်မာနိုင်ငံရဲ့တပ်ထုတူဖို့ရေးရင်းနှီးမြှုပ်နှံမှုမှာဘယ်သူတွေနဲ့ဆက်ဆံရမလဲဘယ်လိုရင်းနှီးမြှုပ်နှံရမလဲဆိုတဲ့အချက်တွေပဲဖြစ်တယ်လို့ယွန်းဆန်ကပြောပါတယ်အခုဆက်လက်ပြီးတော့ ဘဂဒါကိုယ်စားလှယ်တဦးနော်ဝေးနိုင်ငံမှာကျင်းပနေတဲ့ Global Student Voice လို့ခေါ်တဲ့နိုင်ငံတကာကျောင်းသားများညီလာခံကိုတက်ရောက်နေတဲ့သတင်းပြောပြမှာပါ။ဒီညီလာခံကိုတက်ရောက်နေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကိုယ်စားလှယ်ကိုတီဟဝင်းတင်ကတော့မြန်မာနိုင်ငံတွင်းလွတ်လပ်စွာအသင်းဖွဲ့စည်းခွင့်နဲ့လွတ်လပ်စွာပညာသင်ကြားခွင့်တွေကိုအဓိကထားဆွေးနွေးသွားမယ်လို့ VOE ကပြောပါတယ်။ကိုစော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါရှင်
။ Global Student Voice နိုင်ငံတကာကျောင်းသားများညီလာခံကိုနော်ဝေးနိုင်ငံဘာဂန်မြို့မှာမေလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်။ဒီညီလာခံမှာမြန်မာနိုင်ငံကကိုယ်စားလှယ်အဖြစ်နဲ့ဘကတာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကဗဟိုလုပ်ငန်းကော်မတီသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုတီဟဝင်းတင်တက်ရောက်နေတာပါ။ညီလာခံအတွင်းဘဂဒါအနေနဲ့မြန်မာနိုင်ငံအတွင်းကကျောင်းသားတွေအတွက်လိုအပ်နေတဲ့ကိစ္စရပ်တွေကိုအလေးပေးဆွေးနွေးသွားမယ်လို့သူကပြောပါတယ်
။အဓိကတော့ကျွန်တော်ဘက်ကဆွေးနွေးမှာကတော့ဒီဘဂဒါအနေနဲ့ဆွေးနွေးမှာပေါ့နော်ဆွေးနွေးမှာကတော့ဒီ organizing ကိုပေါ့နော်ဒီလွတ်လပ်စွာတင်ပြဖွဲ့ဆိုခွင့်နဲ့ပတ်သက်ပြီးတော့တစ်ချက်ရပြီးတော့နောက်တစ်ခုက academic freedom ဆိုတဲ့တစ်ချက်ရဒီနှစ်ခုကိုပဲကျွန်တော်ကတည်ပြီးတော့ဆွေးနွေးပြပါမှာခင်ဗျာ
။အရင်အစိုးရအဆက်ဆက်လက်အောက်မှာကျောင်းသားတွေဟာဖိနှိပ်ချုပ်ချယ်ခံခဲ့ကြရပြီးကျောင်းသားတွေရဲ့အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာကျောင်းသားသမဂ္ဂဖွဲ့စည်းခွင့်လွတ်လပ်စွာပညာသင်ကြားခွင့်စတဲ့အခြေခံအခွင့်အရေးတွေဆုံးရှုံးခဲ့ကြရတာပါ။ဒါ့အပြင်ပြီးခဲ့တဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်အတွင်းပညာရေးဥပဒေပြုပြင်ရေးဆွဲရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းပြီးကျောင်းသားတွေရဲ့လှုပ်ရှားမှုကိုထောက်ခံအားပေးသူတွေကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တာပါ။လက်ရှိအခြေအနေထိလည်းဘာကတအပါအဝင်ကျောင်းသားအဖွဲ့အစည်းတွေဟာတရားဝင်အဖွဲ့အစည်းအဖြစ်ယက်တည်နိုင်ခြင်းမရှိသေးတဲ့အတွက်တရားဝင်အဖွဲ့အစည်းဖြစ်လာရေးဦးတည်လှုပ်ဆောင်နေတယ်လို့ကိုတီဟာဝင်းတင်ကပြောပါတယ
်ခုလောလောဆယ်ဆိုရင်တော့ကျွန်တော်တို့ဟိုတရားဝင်အဖွဲ့အစည်းအနေနဲ့မရှိသေးဘူးလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ CMUG အဆင့်မှာရှိတယ်လို့ကျွန်တော်တို့သတ်မှတ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုလောလောဆယ်မှာဟို legally မဖြစ်သေးဘူးလို့ပဲပြောရမှာပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ကဒီနောက်6လအတွင်းမှာဒီတရားဝင်ဖြစ်အောင်လို့ကျွန်တော်တို့ဒီကျောင်းသားသူညီလာခံကိုခေါ်ဖို့အတွက်ကျွန်တော်တို့ဒီ6လအတွင်းမှာကြိုးစားဖို့တန်ဓေတံချထားတာခင်ဗျာကျွန်တော်တို့ဘဟုလုပ်ငန်းကော်မတီအနေနဲ့လေအဲ့လိုမျိုးဒီညီလာခံခေါ်ပြမယ်ဆိုလို့ရှင်တော့အဲ့ဒီမှာရင်ကျွန်တော်တို့ Central Executive Committee ထွက်လာမယ်ပေါ့နော် CEC ထွက်လာမယ် CEC ထွက်လာပြီးတော့ရှင်ဒါသုံးတရားအနေနဲ့တရားဝင်သွားပြီလို့ကျွန်တော်တို့တတ်မှတ်လို့ရမယ်ဗျာ
မြန်မာနိုင်ငံအတွင်းကကျောင်းသားတွေရဲ့လူအချက်တွေရရှိအတွက်လက်ရှိအစိုးရနဲ့အတက်နိုင်ဆုံးညှိနှိုင်းဆောင်ရွက်သွားမယ်ဆိုတဲ့ကိစ္စကိုလည်းနိုင်ငံတကာကျောင်းသားများညီလာခံမှာတက်နေတဲ့တခြားကျောင်းသားတွေနဲ့ဆွေးနွေးပြစ်တယ်လို့သူကပြောပါတယ်
။ဟိုအဓိကတော့ကျွန်တော်တို့ကတော့အခုလောလောဆယ်တော့ပြောတဲ့အနေအထားမျိုးကကျွန်တော်တို့အခုလောလောဆယ်မှာကျွန်တော်တို့ဒီအစိုးရပေါ့နော်ဒီဒီမိုကရေစီအစိုးရလို့သတ်မှတ်လို့ရတဲ့ဒီ NLD အစိုးရတက်လာပြီပေါ့နော် NLD အစိုးရတက်လာတဲ့အနေအထားမျိုးမှာကျွန်တော်တို့အရင်ကတည်းကတောင်းဆိုချက်တွေရလဲမရသေးဘူးမရသေးတော့ကျွန်တော်တို့အနေနဲ့ဒီတောင်းဆိုချက်တွေကိုဟိုအငင်းသာဆုံးအနူးညံဆုံးနည်းနဲ့ဘယ်လိုမျိုးဆက်လက်အကောင့်ထဲပေါ်အောင်လဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဓိကဆွေးနွေးပြတယ်ဗျအခုကလည်းအဓိကကတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲကျောင်းသားတွေကဘောင်းဆုံးဖြစ်နေတော့ဒီ issue ကလည်းဘောင်းဆုံးဖြစ်နေရောနော် issue ဘောင်းဆုံးဖြစ်နေတော့သူတို့ကအကုန်လုံးတတ်မှတ်လိုက်တာဘယ်လိုတတ်မှတ်လဲဆိုတော့ကျောင်းသားတွေအကုန်လုံးရဲ့အတန်ကိုဒီထဲမှာစုမယ်ပေါ့နော်တစ်ကမ္ဘာလုံးမှာရှိတဲ့ကျောင်းသားတွေအကုန်လုံးရဲ့အတန်ကိုစုမယ်အဲ့ဒီထဲမှာဟိုအကုန်လုံးပါအောင်ပေါ့နော်အဓိကလုံးမယ်ပြီးတော့လို့ရှိရင်နောက်ရည်ရွယ်ချက်ကတော့ဒီလိုမျိုးအများအမ်းဒီ global student တွေအနေနဲ့ in touch ဖြစ်နေဖို့အတွက်ကိုရည်ရွယ်ထားတာဗျဟုတ
်အပြည်လက်တရက်နေ့ကအစိုးရတာဝန်ကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရဟာအပြည်လရှိရနေကဆလို့ပညာရေးသပိတ်မှာပါဝင်ခဲ့ပြီးဖန်းစီထင်းထင်းခံထားကြရတဲ့ကျောင်းသားခေါင်းဆောင်တွေအပါအဝင်တခြားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကကျောင်းသားတွေပညာရေးလှုပ်ရှားမှုအပါအဝင်နိုင်ငံရေးမှာတက်ကြွစွာပါဝင်လှုပ်ဆောင်နေတာတွေကျောင်းသားတွေဖန်းစီထင်းထင်းခံကြရတဲ့ကိစ္စတွေကိုနိုင်ငံတကာကျောင်းသားတွေကစိတ်ဝင်စားမေးမြန်းကြတယ်လို့လည်းကိုတီဟာဝင်းတင်ကပြောပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ထိုင်းနိုင်ငံသားရေးဝင်ကြီးရဲ့နှစ်ရက်ကြာခီးစဉ်နဲ့ပတ်သက်ပြီးတော့မြမအရေးအကဲခတ်တွေဘယ်လိုမြင်ကြသလဲဆိုတာကြည့်ကြရအောင်ပါဒီခီးစဉ်အတွင်းမှာမြမထိတ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာအိန်းနီးချင်းနှစ်နိုင်ငံကြားပြဿနာတွေကိုပူးပေါင်းဖြေရှင်းကြဖို့ဆွေးနွေးခဲ့ကြတာပါဒီနှစ်နိုင်ငံဆက်ဆက်ရေးအခြေအနေနဲ့ပတ်သက်လို့တော့လေလာသူတွေရဲ့အမြင်တွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်
ထိုင်းနိုင်ငံသားရေးဝင်ကြီးဟာသူ့ရဲ့နှစ်ရက်ကြာခီးစဉ်အတွင်းမြန်မာသမ္မတဦးတင်ကျော်နဲ့နိုင်ငံသားရေးဝင်ကြီးဒေါက်အောင်ဆန်းစုကြည်တို့ကိုနေပြည်တော်မှာမေလ9ရက်နေ့ကတီးခြားစီတွေ့ဆုံခဲ့ပါတယ်။အဆိုရတဲ့လက်ထက်မှာပထမဆုံးတွေ့ဆုံမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံချူလာလာကွန်တက်တူရဲ့လုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးဌာနအကြီးအကဲသုတေသီကာဝီချွန်ကေဒဗွန်ကအခုလိုသုံးသပ်ပြောဆိုပါတယ်။
ထိုင်းမြန်မာဆက်ဆံရေးအခြေအနေဟာအလွန်ကောင်းမွန်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယွတ်ရဲ့ဆေးလွတ်မှုအရနိုင်ငံသားရေးဝင်ကြီးဒွန်ပရာမတ်ဟာဒေါက်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့ပထမဦးဆုံးအာဆီယံနိုင်ငံသားရေးဝန်ကြီးဖြစ်လာပါတယ်။ဒါဟာမြန်မာဘက်ကထိုင်းအစိုးရကိုဦးစားပေးတွေ့ဆုံတာဖြစ်ပြီးနှစ်နိုင်ငံအကျိုးစီးပွားနဲ့ပတ်သက်ပြီးအတူပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်။အရေးကြီးဆုံးကိစ္စကတော့ရွှေပြောင်းလုပ်သား၄သန်းခွဲအရေးပါ။ဒ ဒါပေမဲ့အမှတ်ပုံတင်ထားတာက2တန်းလောက်ပဲရှိပါတယ်။လွန်ခဲ့တဲ့18လအတွင်းတုန်းကတော့အလူသမားတွေရဲ့ဘဝပိုပြီးလုံခြုံမှုရှိလာအောင်နဲ့လုပ်ငန်းဝင်အနေထားတိုးတက်လာအောင်ဆောင်ရွက်တာတွေရှိလာပါတယ်
။ဒါပေမဲ့လည်းမြန်မာဆိုရအနေနဲ့ထိုင်းနိုင်ငံမှာရွှေပြောင်းချေချလှုပ်လှုပ်ကိုင်နေသူတွေအရေးပြင်းလိတ်ကျွန်းလူသက်မှုတရားခဏ်တွေဖြစ်ဖန်ဆီးခံထားရတဲ့မြန်မာနိုင်ငံသားတွေအရေးကိုလည်းဆောင်ရွက်ပေးတင်တယ်လို့ ARD သတင်း Agency Editor ချုပ်ကောင်ဇော်ကအခုလိုထောက်ပြပြောဆိုထားတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာဆက်ဆံရေးတော်မှာအများကြီးဆိုးသွားနိုင်တယ်လို့ကျွတ်သုံးသက်ခဲ့ကြတယ်လို့ငြင်းတဲ့မိနစ်ကစပြီးတော့ပေါ့လေဒီကြားထဲမှာနှစ်ဖက်ကဝိုင်းထင်းကြတယ်ရှိတယ်ဆိုတော့ဟိုဥထင်းကျော် CNR အဆိုရတော်ဆန်းစုကြည်ပေါ့ဗျာအခုဦးဆောင်တဲ့အဆိုရအနေနဲ့ရောအဲ့လိုကိစ္စမျိုးတွေပေါ့အဲ့လိုကိစ္စမျိုးတွေအတွက်ဘယ်လိုမျိုးစန္ဒာတစ်ခုတည်ဆောက်ပြီးတော့လုပ်ပေးနိုင်မလဲဒါမှမဟုတ်ထိုင်းမှာအခြေဆိုင်တဲ့မြန်မာတန်ရုံးကအလုပ်တွေဘယ်လောက်ပိုလုပ်ပေးနိုင်မလဲနော်
ထိုင်းနိုင်ငံကမြန်မာတန်ရုံးကတော့မြန်မာအလုပ်သမားတွေကိုကူညီဆောင်ရှောက်ဖို့နေမီအလိုက်အသင်းအဖွဲ့တွေဖွဲ့စည်းထားတယ်လို့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်ဆေးရအုပ်ချုပ်စဉ်ကာလအတွင်းတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့ရာစုနှစ်ဝက်ကြာပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးထိုင်းမြန်မာနယ်စပ်တခြားမှာဆိုရင်လေကရင်နဲ့မွန်တိုင်းဒေသနဲ့ကိုင်အဖွဲ့တို့အခြေစိုက်ထားတာပါ။အခုအခါမှာတော့အစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားတစုံတရာနားလည်မှုနဲ့အပြစ်ကတ်ရစဲထားနိုင်ခဲ့ပြီဖြစ်ပြီးဒီငင်းငယ်လုပ်ငန်းစဉ်တွေမှာလည်းထိုင်းအစိုးရဟာပါဝင်ဆောင်ရွက်နေတယ်လို့မစ္စတာကာဝီကအခုလိုထောက်ပြပြောဆိုပါတယ
်။နေပြည်တော် has confident that Thailand has no intention to undermine the
Thai nation ani ne Thai Myanmar နေဆက်မှာရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့ပေးတာမျိုးမရှိဘူးဆိုတာကိုလည်းမြန်မာအစိုးရအနေနဲ့သိရှိနားလည်လာသလိုလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေမှာတွယ်ဝိုက်ပြီးတော့လဲပါဝင်ခဲ့ပါတယ်လွန်ခဲ့တဲ့အောက်တိုဘာလတုန်းကလည်းတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပွဲမှာထိုင်းအစိုးရလည်းတက်ရောက်ခဲ့ပါတယ်
ဒါအပြင်အလုတ်ကိုင်းအခွင့်အလမ်းတွေပိုများလာအောင်နဲ့နေဆက်မျိုးမဲဆောက်မှာဆိုရင်လေအထူးစည်းဝါးရေးဇုံဖွင့်လှစ်ဖို့မကြသေးခင်ကမှအကြေညာခဲ့တယ်လို့တဝယ်ရင်နဲ့စိတ်ကန်စီမံကိန်းဆက်လက်အကောင့်ထဲပေါ်ဆောင်ရွက်ဖို့လေပူးပေါင်းဆောင်ရွက်နေတယ်လို့မစ္စတာကာဝီကပြောပါတယ်ဒီကနေ့တွေ့ဆုံဆွေးနွေးတဲ့နေပြည်တော်ကအစည်းအဝေးမှာတော့မြန်မာသမ္မတအနေနဲ့ထိုင်းနိုင်ငံကိုအလဲပတ်လာရောက်ဖို့ကိုလည်းထိုင်းနိုင်ငံဘက်ကဖိတ်ကြားခဲ့ပါတယ်ခင်ဗျာ
အခုတော့ဂျပန်လွှတ်တော်အမတ်များအဖွဲ့ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကပြည်သူလွှတ်တော်ကိုယ်စားလှယ်15ဦးဂျပန်နိုင်ငံကိုမနေ့ကစပြီးတော့လေလာရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့သတင်းလွှာကိုတင်ပြမှာပါဂျပန်နိုင်ငံရဲ့အခြေခံပညာရေးစနစ်လမ်းပတ်ဆက်သွယ်ရေးနည်းပညာစတဲ့ခန္ဓာတွေကိုအဓိကထားဒီခီးစဉ်တွင်းမှာဆွေးနွေးသွားမယ်လို့လည်းသိရပါဗျ။အဲ့ဒီခီးစဉ်မှာပါဝင်တဲ့မွန်ပြည်နယ်ပေါင်မြို့နယ်ပြည်သူ့လွှတ်တော်ကိုစလေလွှတ်တော်ရဲ့နိုင်ငံတကာဆက်ဆံရေးကော်မတီအဖွဲ့ဝင်မီကွန်ချန်းကိုခီးစဉ်အကြောင်းကိုညံဝင်းအောင်ကစတင်မေးမြန်းရမှာသူကအခုလိုဖြေပါဗျ။
ကျမတို့ကတော့နိုင်ငံတကာဆက်ဆံရေးဆိုတော့လေဒီမှာရှိတဲ့နိုင်ငံတကာဆက်ဆံရေးအဖွဲ့တွေနဲ့ပေါ့အဲ့ဒါပညာရေးတို့ဒီဆွေးနွေးပြီးတော့လာလေ့လာတာပေါ့အဓိကကတော့လေ့လာရေးခရီးသဘောမျိုးပေါ့ဟုတ်ဒီဟာကတော့ဗာလဲပညာရေးအတွက်ဒီမှာရှိတဲ့အကြောင်းတွေကျမတို့တွားလေ့လာတော့အထက်တန်းကျောင်းတို့မူလတန်းကျောင်းတို့လယ်တန်းကျောင်းတို့အဲ့ဒါတက္ကသိုလ်တွေတို့ကျမတို့တွားလေ့လာမှာနောက်ရက်ဒီမှာ
ဂျပန်နိုင်ငံကိုရရောက်ချင်းမှာပထမဦးဆုံးနေမှာပေါ့ဘယ်တွေကိုတွားရောက်လေ့လာခွင့်ရပါသလဲ
အဲ့ဒါကတော့ဟိုဟာပေါ့ကျမတို့ကပထမဦးဆုံးဘယ်တွေလေ့လာလဲဆိုတော့ဒီနေ့ကတော့ဆွေးနွေးတာများပါတယ်ဆွေးနွေးဆိုတော့ဒီပညာရေးနဲ့ပတ်သက်တာတို့ပါတို့အဲ့ဒ
ါပညာရေးခန္ဓာနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အထက်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးဖြစ်ပါသလဲခင်ဗျအ
ဓိကကတော့ဒီမူလတန်းကလေးတွေပညာမသင်မနေရပညာရေးစနစ်ကိုတို့တို့ကျင့်သုံးထားတဲ့ဟာကိုကျမတို့ပြန်ပြီးတော့ဖလှယ်တာပဲပေါ့နော်ကျန်တာတွေကတော့တို့တို့ရဲ့ပညာရေးစနစ်ပုံစံတွေကိုကျမတို့ကနေပြီးတော့အဲ့ဟာလေးတွေတော့ဆွေးနွေးဖြစ်တာပေါ့နော
်ပညာရေးဌာနကဘယ်လိုအစီအမံပုံကိုယ်တွေနဲ့တွေ့ရတာပါလဲ
အဲဝန်ကြီးဌာနကဟိုကဒေါက်တာနဲ့တွေ့တာ
ဟုတ်ကဲ့အခြားဝန်ကြီးဌာနတွေကဘယ်သူတွေနဲ့တွေ့ဖြစ်ပါလဲ
ကျမတို့ညနေပိုင်းကတော့ဒီဝန်ကြီးဌာနဆိုတော့ပါလဲအိုလံပစ်ဝန်ကြီးလားအဲ့ဒီဟာရယ်နိုင်ငံခြားရေးဝန်ကြီးဌာနရယ်၃လေးဦးတော့ရှိရယ်ဟုတ
်ဂျပန်နိုင်ငံကိုလာရတဲ့ဒီခီးစင်မှာပေါ့ဘလို့တွေမျှော်လင့်ထားပါလဲခင်ဗျအ
ဲမျှော်လင့်တာကတော့အများကြီးပါပဲဒါကတော့ကိုယ်နိုင်ငံအတွက်အပြောင်းလဲတစ်ခုအတွက်ကဒီမှာကောင်းတဲ့နိုင်ငံတွေဈေးကနေပြီးတော့အတုခိုးပြီးတော့နောက်ဒီဂျပန်ဆိုတာလည်းကျမတို့အများကြီးကူညီပေးထားတဲ့နိုင်ငံပဲလေတဲရင်းနှီးမြှုပ်နှံခြင်းနေတာရောအကုန်လုံးလုံးမဲ့ဟာတွေပြောင်းလဲနောက်ပြီးတော့ကျမတို့မြေအောက်ယထာတို့ဘာတို့ညာတို့ဆိုတာလည်းသူတို့နိုင်ငံအမှန်ကောင်းတယ်လေဒါတွေလည်းကျမတို့စီမံလုပ်ဖို့အတွက်တို့ပညာရေးစနစ်တို့ဘာတို့အများကြီးပြောင်းလဲအောင်ဟ ဟိုပူပေါင်းပြီးတော့လုပ်မယ်လို့တော့ကျမတို့တွေကတော့ဖြစ်မယ်လို့ထင်တယ်ပေါ့နော်အလိုတော့ဆွေးနွေးခဲ့ကြတာပဲကောက်ထဲပေါ်ဖို့ပဲကြံတော့ငါဟုတ
်ကျေးဇူးပါခင်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဒါကတော့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်မီကွန်းချန်နဲ့ဆက်သွယ်မေးမြန်းခဲ့တာပါပြည်နယ်သုံးပြည်နယ်ကဘိန်းဆိုင်တောင်သူတွေကကယားပြည်နယ်လွိုက်ကော်မြို့မှာ၃ရက်ကြာညင်လာခံကျင်းပပြီးတဲ့နောက်ဘိန်းဆိုင်တောင်သူတွေကသူတို့ဟာစာဝတ်နေရေးအခက်အခဲကြောင့်စိုက်ပျိုးတာသာဖြစ်တဲ့အတွက်ရာဇဝတ်သားအဖြစ်မတက်မတ်ပဲတည်ဆဲမှုရဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့အတွက်တောင်းဆိုလိုက်ပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဘင်းဆိုင်တောင်သူတွေရဲ့ညီလာခံကိုဒီလ9ရက်နေ့ကနေ9ရက်နေ့အထိကျင်းပခဲ့ပြီးရှမ်းပြည်နယ်တောင်ပိုင်းမြောက်ပိုင်းအရှေ့ပိုင်းကချင်ပြည်နယ်နဲ့ကယားပြည်နယ်ကဘင်းဆိုင်တောင်သူနဲ့ကိုယ်စားလှယ်30ကျော်ပါဝင်တက်ရောက်ခဲ့ကြပါတယ်ဘင်းဆိုင်တောင်သူတွေရဲ့အခက်အခဲတွေကိုဆွေးနွေးဖလှယ်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေကဒီအခက်အခဲတွေကိုဖြေရှင်းဆောင်ရွက်နိုင်ဖို့ညီလာခံကိုကျင်းပခဲ့တာဖြစ်ပြီးဒီညီလာခံဟာ၄ချိန်မြောက်ညီလာခံလည်းဖြစ်ပါတယ်ဘိဆိုင်တောင်သူတွေရဲ့အဓိကလိုအပ်ချက်ကိုတော့ဒီညီလာခံကိုပါဝင်တယောက်ခဲ့သူတူဖြစ်တဲ့ခွန်မြင့်နိုင်ကအခုလိုပြောပါတယ
်။ဖြီးဝါအဆုံးတာမျိုးတွေရှိပါတယ်။ဖြီးဝါဆိုတာကအခုဟိုရိုးရဖြီးဝါအဖြစ်ပုံပြတာမျိုးတွေရှိတာပေါ့လေနော်။ဒီတော့ဖြီးဝါဖြစ်နေတဲ့အစားရောင်းရမျိုးတွေရှိတယ်။အဲဒီအတွက်ကတော့ကျွန်တော်တို့ဝန်တာအခက်ခဲစင်းရင်းနံပါတ်မှုကိုဖြစ်ချင်းလို့တဲ့သဘောမျိုးနဲ့လုပ်နေတာပဲရှိတယ်။အဲ့ဒါတွေကိုလည်းဥပဒေလမ်းကြောင်းအရရသူမသားကောင်းနေမှမမျိုးဖို့အတွက်သူတို့ပေါ်ပြချင်တာပေါ့လေနော်။
ညီလာခံအပိထုတ်ပြန်တဲ့ကြေညာချက်မှာတော့ဘင်းဆိုင်တောင်သူတွေအတွက်ရေရှည်တည်တတ်မဲ့အစားထိုးသီးနှံစိုက်ပျိုးရေးအစီအစဉ်နဲ့အသက်မွေးရမ်းကြောင်းလုပ်ငန်းတွေကိုမဖော်ဆောင်နိုင်သေးသမျှဘင်းတိုက်ဖြတ်ရေးလုပ်ငန်းကိုရှောင်ကျဉ်တင်ကြောင်းကာလတစ်ခုအထိဘင်းဆိုင်ခွင့်ပြုတင်ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲတည်ဆဲမူရစီဝါဥပဒေကိုပြန်လည်သုံးသပ်ပြီးပတ်သက်သူတွေအားလုံးသဘောတူတဲ့မူဝါဒမျိုးရေးဆွဲဖို့နဲ့စီဝါထုတ်လုပ်ရေးအတွက်တရားဝင်လိုင်စင်နဲ့စိုက်ပျိုးနိုင်မဲ့နည်းလမ်းတွေကိုရှာကြံဖို့ကိုလည်းတောင်းဆိုထားပါတယ်။ကချင်ပြည်နယ်အတွင်းမှာတော့ပက်ကြဆန်ခေါ်လူမှုအခြေပြုမွေးရတိုက်ဖြည့်ရေးအဖွဲ့တွေကကချင်ပြည်နယ်မှာစိုက်ပျိုးတဲ့ဘင်းကင်းတွေကိုမြို့နယ်အလိုက်စုပေါင်းဖြည့်ဆည်းတာတွေရှိပါတယ်။မွေးရတိုက်ဖြည့်ရေးလုပ်ငန်းတွေကိုအကြံပေးဆောင်ရွက်နေတဲ့ဒေါက်တာ Class Sanson ကတော့တရုတ်မြန်မာနယ်စပ်ကမ်ပိုက်တီဒေသဘက်မှာအင်းဒီချင်းနိုင်ငံကလာပြီးဘင်းစိုက်ပျိုးတာတွေရှိကြောင်းထောက်ပြခဲ့ဘူးပါတဲ့
။အဲကျွန်တော်တို့ဒီလေးလာရောက်တော့ကျွန်တော်တို့ဒီနေခံတိုင်းဒေသတွေကဘင်းစိုက်ခင်းလုပ်နိုင်တာမရှိဘူး။တက်စားမရှိရင်ဘင်းခင်းလို့လို့မရဘူး။ကျွန်တော်တို့လုပ်ရင်လည်းတနိုင်လောက်ပဲလုပ်ရင်လုပ်မှာအေကအဲ့ဒီ30 50 100လောက်များအောင်ဘူးမှမလုပ်နိုင်ဘူးအဲအဲ့ဒါကဟိုဘက်ကတိရုပ်တွေလာလုပ်တဲ့ဘင်းခင်းတွေပဲအေကကိုကျွန်တော်တို့ခမန်းတော့တောင်းကျော်ဟိုကျော်ကတော့အဲ့မှာခုတ်ဖို့လိုသေးတယ
်မြန်မာနိုင်ငံရဲတပ်ဖွဲ့မူရစီဝါတားဆီးနေနေရေးတပ်ဖွဲ့ကရဲမှူးကြီးဇော်လင်းထွန်းကတော့လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
1993နှစ်ဥပဒေထဲမှာတော့ main site လိုချင်ထုတ်လုပ်ချင်ပါတော့ဒီဟာတွေကဥပဒေနဲ့တော့ညှိစွန်းတာအပိုင်းတော့ရှိပါတယ်။သို့တော်လည်းပဲတစ်ခါပြန်ကြည့်တဲ့အခါမှာသူတို့ကသဝနေတဲ့ site မျိုးတာဖြစ်တယ်။အဲတော့သူတို့ဖွံ့ဖြိုးရေးလုပ်ငန်းတွေတော့ဖို့လုပ်ပြီးမှဒီ main site ပြုံးမှာ main site ပြုံးမှုကိုသူတို့စွန့်လွတ်မယ်ဆိုတာအမှန်ပါလေသူတို့။အဲ့အတွက်လည်းကျွန်တော်တို့ကဒီနေ့အထိပေါ့နော်ကျွန်တော်တို့ဒီဥပဒေပြဋ္ဌာန်းမှုတစ်လျှောက်မှာဒီဥပဒေထဲမှာတော့ဒီလိုပါတော်လဲပဲကျွန်တော်တို့ယနေ့အထိဒီ main site ပြုလို့တောင်သူကိုဖန်ဆီးအရေးယူခြင်းကျွန်တော်တို့မရှိပါဘူးနိုင်ငံတော်အစိုးရအနေနဲ့ကျွန်တော်မူရဖို့အဖွဲ့အနေနဲ့ကျွန်တော်နားလည်ထားပါတယ်သူတို့ပြောသလိုပဲဟိုစားတော့ဖွင့်ပေးလုပ်ငန်းဖွင့်ပေးလုပ်ငန်းတွေလုပ်ဖို့ကျွန်တော်တို့အများအားကြိုးပမ်းနေပါတယ
်မြန်မာနိုင်ငံမှာမူရစေဝါကင်းစင်ရေးအတွက်1999ခုနှစ်ကနေစတင်ပြီး15နှစ်စီမံကိန်းချမှတ်အကောင့်ထည့်ဖော်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စိတ်ကြွစေထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတာကြောင့်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြင့်ထားပါတယ်။လွိုက်ကော်မြို့မှာကျင်းပတဲ့ဘိန်းဆိုင်တောင်သူတွေရဲ့ညီလာခံကငင်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးစကားဝိုင်းတွေမှာမူရစီဝါဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖြေရှာမဲ့တရားအစီအစဉ်တွေထည့်သွင်းဖို့ကိုလည်းတောင်းဆိုထားပါတယ်။
VOA သတင်းတောက်ကိုမိုးစောပါရှင်။အင်္ဂါနေ့နေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဘက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။ Coffee သည်အမှဲ့တပိတ်တာ200 300ဖြစ်တဲ့အတွက် Coffee Site တောင်သူတချို့က Coffee ပြင်နေခုတ်ပစ်ပါတယ်။ဆိုတော့အဲ့ဒီလောက်ထိအခြေအနေဖိုးွားခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့အ
တင်းဒါကတော့မြမကော်ဖီဈေးကွက်အကြောင်းပြောပြထားတဲ့စီးပွားရေးကဏ္ဍမှာသရရှင်တွေအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဥဆန်မူဝေကကောက်နှုတ်တင်ပြမှာပါရှင
်။အိန္ဒိယနိုင်ငံရဲ့မြမနိုင်ငံအပေါ်ထားရှိတဲ့ထိတွေ့ဆက်ဆံရေးဟာတရုတ်နိုင်ငံရဲ့အရေးကိစ္စနဲ့တက်ဆိုင်နေတဲ့အချက်တစ်ခုတည်းတင်မဖြစ်သင့်ဘူးဆိုပြီးတော့ခေါင်းစဉ်တက်ထားတဲ့ Travis Singh Mayani ရေးသားထားတဲ့တုံးသက်ချက်အမြင်ဆောင်းပါးတစ်ပုဒ်ကိုအိန္ဒိယနိုင်ငံ Scroll In Online စာဆောင်မှာရေးသားထားတာကိုတင်ပြပေးပါမယ်။နှစ်နိုင်ငံကြားကုန်သွယ်ရေးမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဖြစ်တည်ထောင်ရေးအစရာတွေအပြင်ပညာရေးကဏ္ဍမှာရင်းနှီးမြှုပ်နှံမှုနဲ့နှစ်နိုင်ငံပြည်သူတွေကြားထိတွေ့ဆက်ဆံရေးကိစ္စတွေကိုပါအားပေးလှုပ်ဆောင်သင့်တယ်ဆိုပြီးတော့ရေးသားထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်စစ်အုပ်ချုပ်ရေးလက်အောက်မှာနေထိုင်ခဲ့ပြီးတဲ့နောက်မလကုံကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရတက်လာပြီးတော့မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံနိုင်ငံခြားရေးဝန်ကြီးဆက်စမာဆဝရတ်တွားရောက်လက်ပတ်မယ်ဆိုပြီးတော့ကြေညာလိုက်တဲ့အချိန်မှာအီဗီရာဆောစောပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးရဲ့ခီးစဉ်နဲ့အပြန်လှုပ်ဆောင်လိုက်တာပဲဖြစ်လိမ့်မယ်လို့မှတ်ယူခဲ့ကြတယ်ဆိုပြီးတော့ရေးသားထားပါတယ်။ဒါပေမဲ့အိန္ဒိယဝန်ကြီးရဲ့ကျမ်းမာရေးကြောင့်ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရပါတယ်။အိန္ဒိယဟာမြန်မာအာဏာရပါတီအထူးသဖြင့်ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ပုံမနီးစပ်တာကြောင့်အိန္ဒိယထိပ်တန်းကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ဟာတရုတ်နိုင်ငံထက်စောသင့်တယ်လို့အများကယုံကြည်ထားကြတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။ဒီကိစ္စကြောင့်လည်းအရင်မြန်မာအစ်အစိုးရနဲ့အိန္ဒိယနိုင်ငံတို့ကြားမှာစူးညောင်တဖွဲ့ဖြစ်ခဲ့ရပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအကျိုးမပေးနိုင်ဘူးဆိုတာကိုပြသဖို့အရေးကြီးတယ်လို့ထောက်ပြထားပါတယ်။ဒီအရေးမှာအိန္ဒိယနိုင်ငံအနေနဲ့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိစ္စတိုးမြင့်ရေးမဟာဗျူဟာမြောက်မိတ်ဖက်တိုင်းပြည်တွေအဖြစ်ဆက်ဆံရေးဆရာတွေဟာဝင်ကြီးရဲ့ဦးစားပေးအစီအစဉ်ထဲမှာပါဝင်ရတယ်လို့ဆိုပါတယ်ဒါပေမဲ့စွမ်းရည်မြင့်တင်ပေးရေးကိစ္စတွေအဖွဲ့စည်းပိုင်းဆိုင်ရာလှုပ်ဆောင်မှုတွေအကောင်းလောက်အောင်လုပ်ပေးသင့်တယ်လို့လည်းစာရေးသူကထောက်ပြထားပါတယ်မြန်မာနိုင်ငံအတွက်စွမ်းရည်မြင့်တင်မှုအရှိန်အဟုန်ကောင်းရစေဖို့အတွက်လိုအပ်နေတဲ့စနစ်တကျပါဝင်စီမံခန့်ခွဲနိုင်စွမ်းအထောက်အကူတွေပေးလို့ရတယ်လို့ပါလီမန်အမတ်တွေကြားအစိုးရဝန်ထမ်းတွေကြားတရားရေးနဲ့တရင်သမားတွေကြအပြန်လှန်ပူးပေါင်းဆောင်ရွက်ရေးစရှိတာတွေကိုဆောင်ရွက်တင့်တဲ့အကြောင်းထောက်ပြထားပါတယ်အပြည့်စုံကို The Scroll In Online မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့ thestraitstime.com မှာဆောင်းပါရှင် Melissa Lin ရေးသားထားတဲ့ဆောင်းပါကိုတင်ပြပေးပါမယ်စင်ကာပူနိုင်ငံကိုမြန်မာနိုင်ငံကလာရောက်လေပတ်သူတွေတူးများလာနေပြီးတော့ဆက်ပြီးတော့တိုးလာဖို့လဲမျှော်လင့်ရတဲ့အကြောင်းရေးသားထားတာပါစင်ကာပူခီးတွားလုပ်ငန်းအာဏာပိုင်တွေရဲ့ဆွဲဆောင်မှုပေးနိုင်စွမ်းကြောင့်မြန်မာနိုင်ငံကနေလာရောက်လေပတ်သူတွေတိုးမြှားလာနေရမှာ2010ခုနှစ်အတွင်းအခြေအနေနဲ့တိုင်းတာမယ်ဆိုရင်35ရာခိုင်နှုန်းတိုးတက်လာတယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့တခြားနိုင်ငံတွေကရေတွက်တော့မမီသေးဘူးလို့ရေးသားထားပါတယ်။မြန်မာအများစုကတော့3ည4ည8ခီးစဉ်နေနဲ့လာကြတာများပြီးဆိုရှယ်မီဒီယာတွေမီဒီယာတွေကနေတဆင့်အကျွမ်းတဝင်ဖြစ်လာအောင်ဆောင်ရွက်ပေးတာစီးပွားရေးကိစ္စတွေနဲ့လာရောက်ကြသူတွေများတယ်ဆိုပြီးတော့ရေးသားထားပြီးစင်ကာပူကိုလာရောက်လေပတ်ကြတဲ့မြန်မာအများစုဟာဝင်ငွေအလေအလတ်ရှိတဲ့လူဒန်းစားတွေဖြစ်တဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ
သောရဆင်များခင်ဗျာစကိုင်းတိုင်းလေဗဒေါန်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်ပြဖြည့်ရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်။တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ။
အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီနေ့နဲ့တင်ပြမယ့် idiom အတုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင်းROBBERY robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး Squid Clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေကင်းကြောင်တောင်ခိုးတာနေကင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တောင်ဓမြတိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပါတယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တင်ရဲ့တနင်္လာနေ့အစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါတယ်Asia Set 7 ကြိုတုကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာအရေးအသွေးကောင်းမွန်ပြီးနိုင်ငံတကာအစ်စ်မီအရေးအသွေးကောင်းမွန်တဲ့ coffee တွေဖြစ်တဲ့အတွက်နိုင်ငံတကာကိုဝင်ရောက်ထိုးဖောက်လာနိုင်ပြီလို့မြန်မာနိုင်ငံ coffee အသင်းဥက္ကဋ္ဌဦးရဲမြင့်ကပြောပါရယ်။ American နိုင်ငံ Georgia ပြည်နယ်Atlanta မြို့မှာကျင်းပတဲ့ coffee ပြပွဲမှာမြမ coffee တွေကိုဝင်ရောက်ပြသခဲ့တဲ့ကိုရဲမြင့်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဒီမနေ့ကမှအခု coffee တွေထုတ်လုပ်တာကအရင်တော့ကတည်းကဆိုင်တော့နိုင်ငံတကာကိုပို့ပြီးတော့ထိုးဖောက်လာနိုင်ပြီလို့ကြားပါတယ်တစ်ဖက်မှာရှိတာကအဲ့ဒီလိုထိုးဖောက်လာနိုင်တဲ့နေရာမှာအရင်နဲ့နှိုင်းရှင်လိုက်လို့ရှိရင်ဈေးနှုန်းဘက်မှာရောဒီဈေးနှုန်းအတက်အကျအနေအမြင့်ဘက်မှာရောဘယ်လိုကွာခြားမှုရှိပါသလဲခင်ဗ
ျလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်တို့ coffee အသင်းစမထောင်ခင်တုန်းကပေါ့နော် coffee ဒီအမှဲ့တပိတ်တာ200 300ဖြစ်တဲ့အတွက် coffee site တောင်သူတချို့က coffee bean တွေခုတ်ပစ်ပါတယ်ဆိုတော့အဲ့ဒီလောက်ထိအခြေအနေဖိုးဝါခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့အသင်းစတဲ့ပေါ်ပေါက်လာတဲ့အချိန်မှာပဲကျွန်တော်တို့ coffee ဈေးနှုန်းတစ်ခုကိုဟိုကျန်းကျင်ဈေးတစ်ခုကိုတတ်မှတ်လိုက်တဲ့အခါမှာဈေးကွက်လိုအပ်ချက်အရာပြန်ဆိုင်မှုဖြစ်လာပြီးတော့ဈေးနှုန်းကတည်ငြိမ်တဲ့အပြင်တောင်သူတွေအတွက်အကျိုးရှိကြပါတယ်ဆိုတော့ဒါကျွန်တော်တို့ဖူပေါင်းချင်းရဲ့အင်အားပေါ့လေဆိုတော့အဲ့တော့အခု coffee ဈေးနှုန်းအနေနဲ့ကတော့ဒီဘက်နှစ်ဒီမှာတော့ကျွန်တော်တို့ကဒီကျွန်တော်တို့ပထမတော့ကတော့ coffee အကြောင်းနားမလည်ခဲ့ဘူးပေါ့နော်နောက်ပိုင်းကျဈေးကွက်သဘောတရားအရာနားလည်လာတဲ့အချိန်မှာကျွန်တော်တို့ coffee တွေက specialty coffee ပေါ့အထူးတန်းဝင် coffee ဖြစ်တယ်ဆိုတာနဲ့ဟိုဖြစ်တယ်ဟိုဒါတိရတဲ့အပြင်ကျွန်တော်တို့ coffee ကိုလည်းဈေးကောင်းပေးဝယ်ကြတယ်ပေါ့အဲ့တော့ coffee ကအခုဒီဈေးကွက်ထိုးပေါက်လိုက်တဲ့အခါမှာကျွန်တော်တို့ coffee ကဈေးကောင်းရရှိတဲ့အနေအထားမှာရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုဒီမြန်မာနိုင်ငံဒီဈေးကွက်ထဲမှာကောဗျာအခုအချိန်ထိကတော့မြန်မာနိုင်ငံမှာ coffee တောက်တဲ့လူတွေတိုးလာတယ်ဆိုတာကျွန်တော်တို့ရေဘူကသိရတယ်ဒါပေမဲ့မြန်မာနိုင်ငံမှာဖြန့်ဖို့အတွက်ကြတော့ကောဈေးနှုန်းကဒီပြပမှာပို့တာနဲ့နိုင်ရှင်ရင်ကျွန်တော်တို့ဘလို့ကွာခြားမှုတွေရှိနိုင်မလဲတပေါ်ကမြန်မာပြည်သူတွေစားသုံးမှုအတွက်ဆိုရင်ဈေးကပြပပို့တဲ့ဈေးကများနေမလားနိုင်ရှင်မှုရချင်း
ကျွန်တော်တို့ကော်ဖီဈေးကွက်မှာပေါ့နော်တချို့စူပါမားကတ်တွေမှာဆိုလို့ရှိရင်ဂျပန်ကကော်ဖီတွေတောင်ကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ကျွန်တော်တို့ကော်ဖီဈေးကွက်ထဲကိုဟိုနိုင်ငံခြားကော်ဖီတွေဝင်ရောက်မှုလည်းများပါတယ်ပြီးတော့အဲ့တော့ဆိုလိုတဲ့သဘောကတော့ဒီကော်ဖီဈေးကွက်မှာသူတို့ဝင်လာတာဖြစ်တဲ့အတွက်ကျွန်တော်တို့ကကော်ဖီကို raw material အနေနဲ့ပဲထုတ်ရောင်းရတာများနေပါတယ်အဲ့တော့ဒီ finish product အနေနဲ့ပေါ့နော်ကုန်ကြောအနေနဲ့ရောင်းတဲ့ဟာနည်းပါသေးတယ်အဲ့တော့ကုံကျော်အနေနဲ့ရောင်းတဲ့အခါမှာလဲကျွန်တော်တို့ကော်ဖီကအထူးတန်းဝင်တယ်ဆိုတဲ့ဟာတိအောင်လဲကျွန်တော်တို့ဒီပိုင်းကပြည်တွင်းဈေးကွက်မှာရအောင်ကြိုးစားမှာပါပြီးတော့ပြည်တွင်းဈေးကွက်မှာကလဲဟိုတုံးရတာလွယ်ကူမဲ့သဘောဟိုဖောင်တဲ့ဒီကော်ဖီမစ်တွေပဲရောင်းအားပုံများနေတဲ့အခါမှာကျွန်တော်တို့ 100% pure coffee ရောင်းဖို့အတွက်ကကျွန်တော်တို့ဈေးကွက်မှာတော်တော်လေးထိုးဖောက်ရပါအောင်မယ်ခင်ဗျာ
โอเคမြန်မာနိုင်ငံမှာအခုတွင်းကျယ်ကျယ်သုံးနေကြတာအဲဒီ ready made အထုပ်လေးတွေပေါ့နော် 3 in 1 တို့ဘာတို့လိုမျိုးလက်ဖက်ပဲဖြစ်ဖြစ် coffee ပဲဖြစ်ဖြစ်ဆိုတော့အဲဒီကောင်တွေကပေါ့ပေါ့တည်တည်နဲ့ရောင်းနေကြတော့ဒီကိုရဲမြင့်တို့လိုဒီတကယ် coffee အစ်စ်ကိုသုံးဆွဲတဲ့သူတွေပေါ့နော်ဟိုတောက်တဲ့ပုံစံမျိုးထုတ်တဲ့ဟာမျိုးပေါ့တပေါ့အမေရိကန်မှာဆိုလို့ရှိရင် Starbucks တို့လိုမျိုးသူကတေချာအမုံကြိတ်ပြီးတော့မှတကယ်ဖြော်ပြီးတော့မှ coffee ကို ready made မဟုတ်ဘဲနဲ့ဟိုအမုံကိုတေချာကွက်ကိုကြိတ်ပြီးတော့ဖြော်ပြီးရောင်းတဲ့ပုံစံမျိုးတကယ်โอ้ไอ้เหล่านี้นักงานตะกะอสิ่มีตอกต้งเนี่ยอสิ่มยောက်ละอองยောက်หมดจ้ะတော့ก็ซีกั่วมาวินโต้ผู้ว่าซีนงอย่ามะนี่มะล่ะเมมาซ้าต้งตูฤทธิ์ด้วย
ไอ้ลูกเราเจอเราเปล่าไม่ยาบ่าวมะได้ลูกเปล่าไม่ยาบ่าวเจอเราแบบก็อดิกะก็บาลูอัดตาเลยสุดรอเราอ่ะไฟปิวยี่နိုင်ငံဖြစ်တယ်กုံจ้านนี่ถั่วละเลยป่ะไอ้กုံจ้านนี่ကိုเราก็ดี3 to cup ป่ะเนาะคว่ที่ดีคอฟฟี่คว่แท้ที่ยောက်နိုင်အောင်ကျွန်တော်တို့ value chain တစ်ခုလုံးကျွန်တော်တို့လုံးနိုင်မယ်ဆိုရင်တော့ကျွန်တော်တို့အတွက်အခွင့်လန်းရှိပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဘာတွေလိုအပ်တယ်လဲဆိုတော့နီးပညာလိုအပ်ပါတယ်ပြီးတော့ equipment တွေတချို့လိုပါတယ်ဆိုတော့ဖားသုံးသူအတွက်အဆင်ပြေပါရောက်နိုင်ဖို့အတွက်ဆိုတော့ကျွန်တော်တို့ဒီလုပ်ငန်းရှင်တွေလည်းကျွန်တော်တို့အခုထိုးပေါက်ပြီးတော့လုတ်ကြိုက်နေကြပါတယ်ပေါ့เนาะအတိုင်းအတာတစ်ခုထိလည်းတို့အောင်မြင်မှုရကြပါတယ်ပေါ့အဲ့တော့ကျွန်တော်တို့လုတ်ဖို့အတွက်ကတော့ကျွန်တော်တို့အဘက်ကတော့အများကြီးကြိုးစားအောင်ပါပါခင
်ဗျ။လာမယ့်ဒီ6 9နှစ်တန်ဒီ10နှစ်တန်ဒီကျွန်တော်တို့အနာဂတ်ကိုလှမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ကော်ဖီထုတ်လုပ်မှုပမာဏနိုင်ငံတကာကိုထိုးဖောက်နိုင်မှုစွမ်းအားဟာဘယ်လိုအနေထားမှာရှိလဲ
။အာအလားအလာကောင်းတယ်လို့ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကော်ဖီတွေကိုပြန်ပြီးကော်ဖီသမိုင်းကြောင်းကိုလေ့လာကြည့်တဲ့အခါမှာဒါ missionary တွေကနေကော်ဖီကိုစယူလာတယ်။1885လောက်နဲ့ကိုကကျွန်တော်တို့ကော်ဖီတွေကမြန်မာနိုင်ငံမှာစပြီးဖိုက်နေပြီ။အဲ့တော့တက်တန်းလဲကြာခဲ့ပြီပေါ့နော်ဒါပေမဲ့ဟိုအကြောင်းကြောင့်မို့လို့ကျွန်တော်တို့ကမှိမ့်မိတ်နေတဲ့ဟိုကျွန်တော်တို့ဟိုပါပဲရတနာတစ်ပါးပါပဲအဲ့တော့တချို့နေရာတွေမှာ1980ဝင်းကျင်လောက်ကဘိန်းအစာတို့အနေနဲ့ဒါယူဟိုဖိုက်ခဲ့တယ်ပေါ့နော်ဒီကော်ဖီတွေကိုဆိုတော့ကော်ဖီ project တွေကိုဆိုတော့အဲ့တော့ကော်ဖီဒီလိုဖိုက်တဲ့အခါမှာလဲတောင်သူတွေဝင်ငွေတိုးပြီးတော့ကျွန်တော်တို့ကငွေရကင်းဖင်နဲ့ကျွန်တော်တို့နိုင်ငံအဖြစ်တာရပ်တည်နိုင်မှာပါဒါကကဏ္ဍတစ်ခုပေါ့နောက်တစ်ခုကထုတ်လုပ်မှုဘိုင်းမှာလည်းကျွန်တော်တို့မြင့်တက်လာမယ် economy scale ရောက်အောင်ကျွန်တော်တို့ထုတ်လုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာ coffee ဖြိုပြီးတော့ကမ္ဘာမှာကျွန်တော်တို့ရေရှည်ရက်တည်လို့ရမှာပါခင်ဗျာ
ဟုတ်ကဲ့နောက်ဆုံးဒီအခုကျွန်တော်တို့မြန်မာနိုင်ငံမှာစိုက်နေတဲ့ coffee အမျိုးအစားဟာကျွန်တော်တို့တာမန်လူတွေနားလည်အောင်ပြောမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဖြစ်မလဲဗျာနောက်ကျွန်တော်တို့မျိုးစည်တွေကိုဒီတဲ့ကောင်းတဲ့မျိုးစည်တွေကိုရယူနိုင်တဲ့အနေအထားရှိသလား
ဟုတ်မြန်မာနိုင်ငံမှာစိုက်နေတဲ့ coffee တွေကတော့ဟို Arabica ပေါ့เนาะကုံမြင့်ကော်ဖီကအများစုဖြစ်ပါတယ် Robusta လည်းဒီနည်းနည်းချင်းချင်းဖိုက်ကြပါတယ်ဆိုတော့ဒီ Robusta ကိုရည်ရွယ်ပြီးတော့ဖိုက်တဲ့ကုမ္ပဏီကြီးတွေလည်းကျွန်တော်တို့ပေါ်ပေါက်နေပါပြီသူတို့လည်းဒီ ARD တိုင်းဘက်တို့ဒီတနင်္လာရီတို့ဘက်မှာဖိုက်နေကြပါတယ်เนาะ Santa Fighting တွေလည်းလုပ်နေကြပါတယ်ဒါက Robusta အပိုင်ပေါ့လေဒါမြေနှိမ့်ကော်ဖီပေါ့ကျွန်တော်တို့ကတော့အထူးတန်းဝင်ကော်ဖီကိုဟိုအဓိကထားပြီးတော့ဖိုက်တဲ့အခါမှာကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပြင်ဦးလွေမိုးကုတ်ရွာငံနောင်ချိုပေါ့နော်ချင်းမှလည်းရှိပါတယ်ဆိုတော့အဲ့တော့ဒီမှာဖိုက်နေတဲ့ coffee မျိုးတွေကတော့အရင်မျိုးဟောင်းဖြစ်တဲ့ F795 လို့ခေါ်တဲ့မျိုးတွေလည်းရှိတယ်လို့ FL34 လည်းရှိပါတယ် FL28 ဒါ Cajura Red Cajura Yellow Cajura Cat Dry နော်မျိုးအားဖြင့်အားလုံးဖိုက်ကြပါတယ်အရေးသွေးများကလည်းတော်တော်ကောင်းပါတယ်အဓိကကတော့ဒီရေမြေနဲ့မြမရေမြေနဲ့ကော်ဖီနဲ့ဟာဒါတဘာဝအဖြစ်ဖန်ဟမှုရှိတယ်လို့ဒါသိပ္ပံဒီနီးကြဒီတေယုတ်ခွဲတဲ့အခါမှာလဲမြမကော်ဖီကအဖြစ်မြင့်အမှတ်တရရှိတဲ့အတွက်ကျွန်တော်တို့အတွက်အလားအလာအများကြီးကောင်းတယ်လို့ပဲကျွန်တော်ပြောကြားလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရမြင့်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်
ခုဆက်လက်ပြီးတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါမင်္ဂလာပါရှင်ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အရင်တစ်ပတ်တုန်းကတင်ပြသွားတဲ့ဒီအမေရိကန်ပြည်အောင်စုကအိမ်ချမ်းမြေဈေးကွက်နဲ့ပတ်သက်ပြီးတော့ပြောပြနေတာကိုဆက်ပြီးတော့ဒီအိမ်တွေဝယ်ပြီးသွားတဲ့အဆင့်အထိဘယ်လိုလှုပ်ဆောင်ရလဲဆိုတာပြောပြပေးစင်ပါတယ်အမေရိကန်ပြည်အောင်စုမှာကတနိုင်ငံလုံးငွေကြေးအကျက်တဲတဲကိုကြားရောက်သွားစေတဲ့အိမ်ချမ်းမြေဈေးကွက်အခုခါမှာပြန်ပြီးတော့ဥမော်လာပါပြီနော်အခုဆိုရင်ပွင့်လင်းရာတွေလည်းဖြစ်တာကြောင့်လူများပြားအတော်ကိုအိမ်ရောင်းဝယ်လုပ်ကြတဲ့ကာလလည်းဖြစ်ပါတယ်ဒါကြောင့်မလို့အမေရိကန်ပြည်အောင်စုအိမ်ရောင်းဝယ်ကိစ္စရပ်တွေဘယ်လိုရှိလဲသိရအောင်လို့အိမ်ချမ်းမြေအကျိုးဆောင်ကိုနေလင်းကိုမေးကြည့်ထားတာပါ။ကိုနေလင်းကအမေရိကန်ပြည်အောင်စုကိုပြောင်းရွှေ့ပြီးတော့အမေရိကန်အရှေ့မြောက်ချမ်းမေရီလန်ပြည်နယ်မှာနေထိုင်နေတာပါ။ဒီတော့ပြီးခဲ့တဲ့သတင်းဘက်ကပြောခဲ့တဲ့အစီအစဉ်ကိုဆက်ရမယ်ဆိုရင်တော့အိမ်ဝယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးအစကနေအဆုံးလချီကြတဲ့ကာလအတွင်းမှာလိမ်ညာမှုတွေမဖြစ်ဖို့ဘယ်လိုလှုပ်ဆောင်ကြရမှာပါလဲ။ဒါတွေကိုဆက်ပြီးတော့မေးကြည့်ရအောင်ပါ။
ကျွန်တော်တို့ရုံးစားပြောရမှာကတော့အရင်ဆုံးအိမ်မကြည့်ခင်မှာဘဲကနေဒီကိုပတ်စံချီးပါမယ်ဆိုတော့ဟိုစာရရုံးလာဖို့လိုပါတယ်အဲ့ဒါတကူကိုတိရဲ့ဘဲလည်းသွားသွားအပြင်လုပ်ပေးတဲ့သူခေါ်တာအပြင်ပွဲသားကုမ္ပဏီပေါ့နော်အဲ့ကုမ္ပဏီပဲသွားသွားသူတို့ရှင်သွားတွေ့ရပါတယ်တွေ့ပြီးတော့ကိုယ့်ရဲ့ဒီအလုတ်ကင်ဝင်ဝင်ဘာညာအလုံးကိုသူတို့တွက်ချက်ပြီးတာနဲ့သူတို့ကဘယ်တော့တန်အိမ်ဝယ်လို့ရနိုင်လဲဆိုတဲ့အကြောင်းလေးပေါ့နော်စာထုတ်ပေးပါတယ်အဲ့စာကိုကိုင်ပြီးတော့အိမ်စားရပါတယ်ကျွန်တော်တို့တွေ့တဲ့အိမ်ကြိုက်တဲ့အိမ်တွေ့ပြီးဆိုတဲ့အချိန်မှာအိမ်ကဈေးကွက်ကခေါ်တယ်ဆိုကြပါစို့ဗျာငါးသိန်းခေါ်တယ်ဆိုကြပါစို့အဲ့ဒီခေါ်ရဆိုရင်ကျွန်တော်ကပွဲသားဝယ်တဲ့ပွဲသားအနေနဲ့ကျွန်တော်ကဒီ area မှာကြံခဲ့တဲ့၆လအတွင်းမှာဘယ်လောက်နဲ့ရောင်းသွားတယ်ဆိုတာကိုကျွန်တော်ကတစ်ခါလေကျွန်တော်ဆင်းလို့ analyze လုပ်ပြရပါတယ်။လုပ်ပြီးတော့ကျွန်တော်ကဒီရဲ့အခုလောလောဆယ်ပြင်ထားတဲ့အနေထားအိမ်ရဲ့အခန်းတီစီပုံအားလုံးတော့တွက်ချက်ပြီးတော့ဒီအိမ်ကတော့ဘယ်လောက်လောက်ပေးရင်တော့တန်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကအကြံဉာဏ်ပေးရပါတယ်။အဲ့တော့မှဝယ်တဲ့လူအားတွေတကယ်ကြိုက်တယ်ဆိုတဲ့အချိန်မှာကျွန်တော်တို့ကဟို offer ပေါ့နော်။ဘယ်လောက်ပေးတာဆိုတဲ့စာအုပ်ကျွန်တော်တို့စာရေးပြီးကျွန်တော်တို့ပေးရပါတယ်။ဒီရဲ့ဝင်ပေါ့နော်။အဲ့တော့မှဟိုဘက်ကဟိုပွဲစားကနေဒီနော်ရောင်းတဲ့ပွဲစားတွေပြီးတော့သူရောင်းမဲ့အင်ရှင်ကိုပြပါတယ်ပြပြီးတော့သူတို့နှစ်ယောက်တိုင်နေပြီးတော့မှသူတို့ရောင်းနိုင်တယ်ဆိုရောင်းနိုင်တယ်ဆိုတဲ့အကြောင်းပြောတယ်အချိန်မှာကျွန်တော်တို့ကစာချုပ်ထုတ်ပါတယ်အဲ့စာချုပ်ကိုကျွန်တော်တို့ကဟိုကန်ထရက်ပေါ့နော်ဗိုင်းဒစ်ကန်ထရက်လို့ခေါ်ပါတယ်ဒီဝင်ပေါ့နော်အဲ့ဒါတော့ပါကျွန်တော်တို့ကအဲ့ဒါဖြစ်ပြီးသွားပြီဆိုကျွန်တော်တို့ကအရေးကြီးတဲ့ကိစ္စမပေါ်ဘဲနဲ့ကျွန်တော်တို့ပြချက်လို့ပြရပါဘူးဒါကြောင့်ဆိုတော့အချိန်မှာကျွန်တော်တို့တရားစွဲရတာဖြစ်လာကြတာဟုတ်
ဟုတ်ကဲ့
ဆရာတို့ပါပ
ဲဟုတ်ကဲ့ဆိုတော့ဒီစင်းနဲ့ကျင်းနေပြီးတော့မှဝယ်တဲ့သူကနောက်ထပ်ဈေးကြီးကြီးနဲ့နောက်ထပ်ဝယ်တဲ့သူရှိလာပြီဒါပေမဲ့ကိုကလည်းစာချုပ်ထုတ်ထားပြီဆိုရင်ရောဖျက်လို့ရပါလား
ဆရာကျွန်တော်ဖျက်လို့မရပါဘူးခင်ဗျာကျွန်တော်ဖျက်တယ်ဆိုတာနဲ့ကျွန်တော်တို့ဝယ်တဲ့လူကကျွန်တော်တို့ကနေနာချေတောင်းတော့ပါလေအဲ့ဒါနဲ့တရားရုံးမရောက်ပါဘူးတော့ကျိုးနေဖျက်တာကိုမရှိပါဘူးတို့ပဲဝယ်တဲ့လူကလည်းကျွန်တော်တို့အရေးပေါ်ကိစ္စပေါ့ဗျာဆိုကြပါစို့ကျွန်တော်အလုပ်ပြသွားလို့ဝယ်နိုင်လို့ဆိုလို့ကိစ္စတို့ကလွဲလို့ကျွန်တော်မှဖျက်ပိုင်ခွင့်မရှိပါဘူးဆိုလိုချင်တဲ့နေရာဖျက်မယ်ဆိုတာနဲ့သိရတာပါပဲကျွန်တော်ရော်ကြီးတော့ပြေးပါလေအမမဝင်တရားစွဲတာကိုကျွန်တော်တို့ခံမလာပါဘူး။အဲ့လိုအဆင်အဆင်နဲ့အားရှိပါသေးတယ်။အဲ့တော့စာချုပ်မချုပ်ခင်မှာကျွန်တော်အများကြီးကျွန်တော်တိုင်ပင်ဆွေးနွေးရပါတယ်။အားလုံးတို့အကျိုးဆောင်နေခါပါပါ
။ဟိုအဲ့ဒါပြီးသွားရင်ရောစာချုပ်အဲ့လိုမျိုးဟိုစာရွက်စာတန်းကိစ္စတွေခုနကအပြန်လန်ညှိတာတွေနဲ့ဆိုတော့အိမ်ဝယ်တဲ့ကိစ္စတခုကဘယ်လောက်လောက်ထိကြာနိုင်ပါလဲရှင်
။ကြာပါတယ်ကျွန်တော်တို့အထက်ဆုံးရက်30လောက်ကြာပါတယ်။ကျွန်တော်ခုနကပြောတဲ့စာချုပ်ရပြီဆိုရင်အဲ့စာချုပ်ကိုကိုင်ပြီးကျွန်တော်ရဲ့ဝယ်တဲ့လူကအဲ့စာချုပ်ကိုကိုင်ပြီးတန်းကိုသွားရပါတယ်။ဘဲကိုသွားပြီးတော့ဘဲမှာသူတို့ငါတို့စာချုပ်ပြလာပြီးငါတို့ပတ်စံချဖို့လုပ်ပါဆိုတော့ step တွေလာပါပြီ။အရေးကြီးတဲ့ချက်ကဘာပါလဲဆိုတော့ဘဲကဒီအင်းရဲ့တန်ဖိုးကိုသူကလည်းကျွန်တော်တို့လိုပဲသူကလည်းစစ်ပါတယ်။ဆိုကြတော့ကျွန်တော်ဒီအင်းကိုကျွန်တော်ငါးပေးပေးရတယ်ဆိုကြပါသူ။ကျွန်တော်လည်းရောင်းတဲ့လူတွေရင်းနှီးလို့ကျွန်တော်ကဟိုပတ်စံသူ့ရှိရနေပြီးတော့တစ်ဖက်နဲ့တစ်ဖက်ပြပြအောင်မင်းဟိုငါအင်းရဲ့တန်တာ၃ပေး။ငါ၅ပေးပေးတယ်နှစ်ပေးကိုမင်းကလည်းခွဲပြီးမလို့လုပ်လို့မရပါဘူး။ဘဲကလည်းသူကရာချက်ကိုလွှတ်ပါတယ်။ရာချက်ကဟုတ်တယ်ဒီအင်းကသူတို့ပေးတဲ့၅သိန်းတန်ပါတယ်ဆိုတော့မှသူကချိရပါ။မဟုတ်ရင်ဘဲကမချိပါဘူး။အဲ့တော့အစ်တိုင်းအစ်တိုင်းမှာသူကအားလုံးကိုတော့ဥပဒေနဲ့ဖိကျထားတာပါ။အဲဘဲကိုရောက်ပြီးဆိုကြပါဆိုဘဲကတော့ဘဲကနေပြီးတော့စစ်စေးတယ်ကိုရဲ့ဝင်ငွေကိုစစ်စေးတယ်ဦးနေကရာတက်နေလဲအင်းရဲ့တန်ဖိုးစစ်စေးတော့အလုံးမှန်ကန်ပြီးဆိုချင်မှာဘဲကနေပြီးတော့ final letter ပေါ့လေကျွန်တော်တို့ဒီအင်းကိုငါးသိန်းနဲ့ဝယ်ဖို့ဟိုငါတို့သဘောတူပါတယ်ငါတို့တစ်ဆန့်ချိပါမယ်ဆိုတော့စာထုတ်ပေးပါတယ်။အဲစာရပြီဆိုတာနဲ့ကျွန်တော်တို့ကကျွန်တော်တို့နဲ့တော့ကျွန်တော်တို့ lawyer ပေါ့နော်ရှိတယ်သူတို့အဲ့အင်းနဲ့ပတ်သက်လို့လုပ်တဲ့ရှိနေရှိပါတယ်။အဲ့ရှိနေရှိကျွန်တော်တို့ကတွားပြီးတော့ရှိနေရှိမှာပဲကျွန်တော်ရဲ့အော်ဝယ်တဲ့လူရဲ့အကျိုးဆောင်ရဲ့ဝယ်တဲ့လူရဲ့ရောင်းတဲ့လူရဲ့ရောင်းတဲ့လူရဲ့အကျိုးဆောင်ရဲ့ရှေ့နေထိုင်ပြီးတော့ကျွန်တော်တို့ကတခါလေးအပိဒါစာချုပ်ထုတ်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့စာချုပ်မချုပ်ရင်ကျွန်တော်တို့ကဘဲကလည်းအဲ့စာရဲ့စာတန်းလေးကိုချုပ်ပို့လို့ရတယ်။ဘာကြောင့်ဒီပတ်စံကိုကဝယ်တဲ့လူကိုချိရအောင်။ရောင်းတဲ့လူကိုလည်းပတ်စံပို့တဲ့ပတ်စံပြန်ပေးတယ်တော့အဲ့လိုအစစ်သက်သွားရပါ။ဒါပေမဲ့နောက်ဆုံး final decision ကတော့ဘဲပေါ်မှာမူတည်ပါတယ်။ဘာကြောင့်ဘဲကပတ်စံအများစုချိရအောင်။အဲ့တော့ဘဲရဲ့ရာချက်ကအရေးကြီးဆုံးပဲ။ဘဲရဲ့ရာချက်ကနေပြီးတော့ဒီအင်ကဘယ်လောက်တန်ပါလဲဆိုရဲကျွန်တော်တို့ကရောင်းဝယ်ချက်ပါ။အတန်ဘူးဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ရောင်းတဲ့လူပြောပါတယ်မတန်ပါဘူးဒီအင်ကတော့အဲ့တော့ခင်ဗျားတို့ short ပေးနိုင်မလားဒီဈေးကို ရှော့ပေးနိုင်လို့ဝယ်မယ်မရှော့ပေးနိုင်လို့ကျွန်တော်မဝယ်ဘူးဆိုပြီးကျွန်တော်တို့အဲ့ဒီမှာကတ်ခတ်ကိုကျွန်တော်ကန်ဆယ်လုပ်လို့ရပါတယ်အဲ့တော့ဆိုလိုချင်တဲ့ဒေတာအစစ်ကျွန်တော်တို့ကဖိနှုတ်ထားတဲ့သဘောပေါ့နော်ဟိုဘဲငယ်ရာပြတ်ကလည်းကျွန်တော်တို့ကဟိုအပြင်လူမဟုတ်ပါဘူးဒီဘဲငယ်ကနေပြီးဗီဇာခံထားတဲ့ certified ပေါ့နော် license ရာပြတ်ပါအဲ့ရာပြတ်ကလည်းသူကလိမ်လို့မရပါဘူ
းအဲ့တော
့အစစ်ထုတ်ထားတဲ့အတွက်အဲ့လိုစစ်နေဟိုထိထုတ်ထားတဲ့အတွက်ကျွန်တော်တို့ကဒီအင်ရဲ့တန်ဖိုးကိုကျွန်တော်တို့ကအနည်းဆုံးတော့ခံမှန်းကြည့်မှတ်နိုင်ပါတယ်ကျွန်တော်တို့
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီလိုမျိုးအဖက်ဖက်ကနေအစင်းစင်စစ်ဆေးနေတယ်ဆိုတော့အိမ်အယောင်းဝယ်ကိစ္စတွေကဟိုတော်ယုံတန်ယုံတော့ဟိုလိန်လေလှည့်ပြားမှုတွေဖြစ်လာနိုင်စရာမရှိဘူးပေါ့နော
်အဲ့ဒါတော့ပြောလို့မရဘူးပြကျွန်တော်တို့တန်ခဲ့တဲ့လုံးက2007ပေါ့နော်67လောက်ကဟိုအင်ဇီမာကတ်မှာဖြစ်ခဲ့ဘူးလေနေ့တိုင်းနေ့တိုင်းမှာဒီအိမ်ပွဲစားဟိုဘယ်လိုခေါ်လဲ organization တို့နော်ဒီ bank တွေကအစိုးရနေပြီးတော့နေ့တိုင်းနေ့တိုင်းတို့ကဒီဥပဒေတို့ပြန်ပြီးတော့တို့ကပြန်နေစစ်ဆေးတာပြအတို့အနေနဲ့အစ်စ်ထုတ်ဖို့လိုရဲဆိုရင်ကျွန်တော်တို့အစ်စ်တက်ထုတ်တာပေါ့ဒါကြောင့်အဲ့လိုမျိုးဖြစ်ခဲ့တဲ့အတွက်အဲ့လိုကအဲ့တုန်းကအဲ့ပေါ့နော်ကျွန်တော်တို့ပွဲစားရဲဟိုဘန့်ရဲအဲပြီးတော့လောရရဲ၃00ပေါင်းပြီးလိမ့်တာပေါ့ဗျာဟိုဒိန်ပြီးပြဿနာတက်ခဲ့မှုလေအဲ့တော့မသိဘူးဘုံဖြစ်နိုင်တယ်ဒါပေမဲ့တခုရှိတယ်တို့ကနေ့တိုင်းနေ့တိုင်းမှာပြန်ပြီးတော့ဒီဟိုဥပဒေတွေကိုပြန်ပြီး review လုပ်တဲ့ခါကျတော့ကျွန်တော်တို့နေရတက်ခဲ့ခဲ့ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ပွဲစားတွေဒီမှာ license ရထားပြီဆိုရင်ဟိုကျွန်တော်တို့စနစ်ကျော်ပြီပေါ့နော် license ရတာနေ့စဉ်နေ့တိုင်းကျွန်တော်တင်တဲ့တော့ပြတ်ခဲ့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့အဲ့ဒါမတက်မတည်ရမတက်ကျွန်တော်တို့ license ကဟိုဘယ်လိုခေါ်လဲ cancel ဖြစ်တာပေါ့နော်အဲ့တော့ကိုသိထုတ်တာပါလ
ေဟုတ်ကဲ့ဟိုကိုနေလင်နောက်ဆုံးတစ်ခုလေးမေးချင်ပါတယ်ဟိုဒီအမေရိကန်ပြည်အောင်စုမှာဟိုအိမ်ချမ်းမြေဈေးကွက်ဟိုအကြီးကျယ်ပြက်ပြီးတော့လဲဟိုငွေကြေးကျက်တဲတွေလဲရောက်ခဲ့တဲ့တာဒကားရှိတယ်ဒါပေမဲ့အခုတော့လဲအိမ်ချမ်းမြေဈေးတွေကလဲပို့ပြီးတော့ပြန်ပြီးတော့ကောင်းလာတယ်ဆိုတော့ဟိုအိမ်ချမ်းမြေရောင်းဝယ်ပြီးတော့ဟိုပတ်စံလေးဟိုရင်းနှီးမြှုပ်နှံခြင်းတဲ့သူတွေအိမ်ချမ်းမြေအိမ်တစ်ခုပေါ့နော်ခြံတစ်ခုဝယ်ထားတာဟာကောင်းတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါလားကိုနေလင်ရဲ့ဒီဟိုလုပ်ငန်းအတွေ့အကြုံအရဘယ်လိုထင်ပါလဲရှင်
အဲ့တော့အမေရိကမှာကတော့ဟိုရှင်းပါတယ်ဆိုလိုချင်တဲ့အိရင်းနှီးမြှုပ်နှံမှုဆိုတာကကျွန်တော်တို့ရှင်းပါကကျွန်တော်တို့ဘဝသက်သက်သာမှာအများဆုံးပတ်စံရင်းနှီးမြှုပ်နှံတဲ့ဟိုလုပ်ငန်းတစ်ခုပါဟိုလုပ်လို့ပြည်တွေအတွက်ပါလေအဲ့တော့သူတို့အနေနဲ့ကရင်းနှီးစဉ်းစားတာပေါ့နော်အိမ်ပဲတော့မယ်ဆိုရင်ဒါလုပ်တင်တာမတော်တော့လုပ်တင်တာဒါကြောင့်ဆိုတော့ကျွန်တော်တို့ပတ်စံကဘဏ်ကချိတယ်ပြီးတော့ဒါကိုပြန်ပေးရမယ်လို့ရှင်းလေအဲ့တော့ကျွန်တော်တို့ဘဝမှာဒါအများဆုံးရင်းနှီးမြှုပ်နှံတဲ့လုပ်ငန်းတစ်ခုပါဆိုတော့ကျွန်တော်ကအတန်တန်ပြေးတာကတော့အဲ့လိုလူမျိုးတွေအတွက်အခုချိန်မှာဝယ်မယ်ဆိုရင်မစိုးဘူးလို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ Acebook ကနည်းနည်းလေးပြန်ပြီးတော့လှုပ်လာတဲ့ဘောမှာရှိတယ်။ဒါပေမဲ့အခုတော်တော်များများကတော့ကျွန်တော်တိတိကျကျဒီနာမည်ဒီနှစ်မှာပေါ့နော်သမရအကြောင်းလေးဖြစ်တဲ့အခါကျတော့သူတို့ရဲ့ policy ဘယ်လိုလာမလဲဆိုတော့စောင့်ကြည့်တဲ့ဘောမှာရှိတယ်ပြည်နည်းနည်းတော့ညီတဲ့ဘောမှာလည်းရှိတယ်။တစ်ခါကလည်းလှုပ်လို့ရှာရလေးရှိတယ်ပေါ့အဲ့လိုမျိုးအနေအထားမှာရှိတယ်။အဲ့တော့ကျွန်တော်တို့နေတဲ့ပါမန်လူတွေကိုဝယ်မယ်ဆိုရင်တော့ဟိုဒီစရာအတိုင်းနဲ့ဆင်းသေးပြီးတော့ဝယ်ပါ။ဒါပေမဲ့ဟိုဝယ်လို့ကောင်းတဲ့အခြေအနေတွေတွေ့ရနိုင်ပါတယ်။ဒါပေမဲ့နောက်တစ်ချက်ကဦးငါပြောတယ်ယင်းနည်းနည်းလူတွေအတွက်ကတော့ကျွန်တော်အနေနဲ့ကတော့အခုချိန်ကဝယ်နေဆိုရင်ဝယ်လို့ကောင်းတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာကဟိုစီးပွားရေးကနေတဲ့အခြေအနေဖြစ်လာပြီဆိုတဲ့အခါကျတော့သူကဒီနိုင်ငံရဲ့အိမ်စေးဘက်ကတော်နှစ်တစ်ခါလောက်ကိုအကြောင်းလဲရှိနေရှိပါတယ်။ဒါကသူတို့ကျွန်တော်ပြောတဲ့စကားမဟုတ်ပါဘူး။သူတို့ analyst လုပ်တဲ့လူအားလုံးပြောတဲ့စကားပါ။အဲ့တော့ဗျာကျွန်တော်ပြောချင်တဲ့နေတယ်ကဟို invest လုပ်မဲ့လူတွေအတွက်ယင်းနည်းနည်းလူတွေကတော့အခုချိန်မှာဝယ်ရင်နောက်လာတဲ့10နှစ်လောက်ကိုကျွန်တော်တို့အားပြီးတော့အကျိုးမြတ်ရနိုင်တယ်လို့ကျွန်တော်ထင်ထားပါတယ်။
အဲဝယ်တဲ့လုပ်ငန်းရှင်အစကနေပြီးဆုံးငွေချေလက်မှတ်ထိုးတဲ့အထိအဆင့်တွေအများကြီးအချိန်တစ်လနှစ်လကြာအောင်လုပ်ကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုလုပ်တဲ့အချိန်မှာလိန်ညာမှုတွေမဖြစ်ဖို့တရားဥပဒေနဲ့ဗက်ပေါင်းစုံကနေထိန်းထားပေးတာလည်းဖြစ်ပါတယ်။ဒီလိုအမေရိကန်ပြည်အောင်စုစနစ်လိုပဲမြန်မာနိုင်ငံမှာရောင်းသူဝယ်သူနှစ်ဦးနှစ်ဖက်အကျိုးရှိပြီးတော့မှန်ကန်တဲ့ရောင်းဝယ်မှုတွေရှိနိုင်တဲ့ဥပဒေစည်းမျဉ်းတွေအကောင့်ထဲပေါ်ပြီးတော့ကျင့်သုံးနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ထဲမှာထူးထူးခြားခြားတိုးတက်ပြောင်းလဲမှုတွေရှိခဲ့ပါတယ်။2015 November လထဲမှာလွှတ်တော်ရွေးကောက်ပွဲတွေကိုနိုင်ငံတော်အောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တယ်လို့2016 March လထဲမှာတော့ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်လိုက်တဲ့အရသာဥဆောင်တဲ့အစိုးရတက်တက်လာခဲ့ပါတယ်။ဒါပေမဲ့လည်းကြီးမားတဲ့ပြဿနာတွေကတော့ကျန်နေသေးပါ။ဒီပြဿနာကြီးတွေထဲမှာလွတ်လပ်စွာဟောပြောခွင့်၊စုဝေးခွင့်နဲ့အသင်းသင်းဖွဲ့စည်းခွင့်တွေ၊လူနည်းစုတိုင်းရင်းသားဒေသတွေမှာလူခွင့်ချုပ်ဖောက်မှုတွေနဲ့ရိုဟင်ဂျာတွေပေါ်မှာကန့်သတ်မှုတွေပါပါဝင်ပါတယ်။အစိုးရတက်အနေနဲ့ဒီပြဿနာတွေကိုအရေးတကြီးပြောကြားဖို့တန်ဋိဌာန်ချထားကြောင်းလက်တွေ့လှုပ်ဆောင်မှုနဲ့ဖြစ်စေလူလူသိအောင်ကြေညာချက်ထုတ်ပြန်ပြီးဖြစ်စေပြသခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ကြေညာချက်ထွက်ပေါ်လာပြီးဧပြီလ9ရက်နေ့မှာတော့အစိုးရတက်ကနိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့အတွက်လှုပ်လာပါတယ်။ တရားဝရီတရားရုံးတရားသူကြီးကဧပြီလ၈ရက်နေ့မှာနိုင်ငံရေးနဲ့ဆင်နွှဲပြီးဖမ်းဆီးထားတဲ့ကျောင်းသားကျောင်းသူတွေတက်ကြွလှုပ်ရှားသူတွေ69ဦးရဲ့အမှုတွေကိုရုတ်သိမ်းပေးပြီးပြန်ပြီးလွှတ်ပေးခဲ့ပါတယ်။ဧပြီလ18ရက်နေ့မှာတော့သတင်းသမား9ဦးအပါအဝင်နောက်ထပ်နိုင်ငံရေးကျင်းသား63ယောက်ကိုသမရဦးထင်ကျော်ကလွန်ငင်းချမ်းသာခွင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာလည်းစစ်တမ်းခန်းနေရတဲ့နေဆက်တိုင်းဒေသလူနည်းစုတွေနေထိုင်ရာဒေသတွေမှာတိုက်ခိုက်ရေးတာဝန်ယူမထားတဲ့တပ်သားတွေရဲ့အကြမ်းဖက်အခွင့်အရေးယူမှုတွေတိတိတသားရော့ကျသွားပြီး2015အောက်တိုဘာလ15ရက်နေ့မှာအရင်အစိုးရကတိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တနင်္ဂနွေလုံးအတိုင်းတာနဲ့ပြစ်ခတ်ရစေးစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းကချင်ရှမ်းကရင်နဲ့ရခိုင်ပြည်နယ်တွေမှာတော့စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေကဆက်လက်ဖြစ်နေစေပါ။ရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့နိုင်ငံမဲ့ရိုဟင်ဂျာတွေဟာလည်းအထူးအကန့်အသတ်တွေနဲ့နေထိုင်နေရပါတယ်။နိုင်ငံတွင်းသွားလာမှုကိုကန့်သတ်ထားပြီးတခြားရွာကိုညှိအိတ်သွားမယ်ဆိုရင်အစင်းတိုင်ဖို့အတွက်စာရွက်စာတမ်းတွေဖြည့်ပြီးခွင့်ပြုချက်ရယူရပါတယ်။အရင်အစိုးရကရိုဟင်ဂျာ2000ခွဲလောက်ကိုငကူနေရင်ရွာတွေမှာပြန်ပြီးအခြေချစေဖို့အတွက်ကြိုးစားခဲ့တယ်လို့ရခိုင်ပြည်နယ်ရဲ့ပြည်ထနာဟာအသက်ဖွဲ့စည်းလိုက်တဲ့ငင်းချင်းရင်နဲ့မျိုးသားပြန်လည်တင့်မြတ်ရေးစင်တာရဲ့ရည်မှန်းချက်တစ်စိတ်တစ်ဒေသဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူခွင့်တိုးတက်စေရေးလှုပ်ဆောင်ပေးဖို့အတွက်တန်ဋိဌာန်ချထားပြီးရှေ့ဆက်အတူလက်တွဲသွားမှာဖြစ်တယ်လို့လူတိုင်းသူ့အလားအလာနဲ့သူရည်တည်နိုင်ရေးအကူအညီတွေပေးသွားမှာဖြစ်ပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးအမေရိကန်ပါဝင်နိုင်ငံတိုင်းတိုးတက်ဖို့အတွက်လှုပ်ရမှာပါ။မြန်မာနိုင်ငံအတွက်ဆိုရင်တော့နိုင်ငံရဲ့သမိုင်းဝင်အကူပြောင်းကာလမှာပြုပြင်ပြောင်းလဲရေးတွေကိုပံ့ပိုးပေးဖို့အစိုးရတဲ့နဲ့ရောအရက်ဖက်လူမှုလူအဖွဲ့စည်းနဲ့ရောလက်တွဲပြီးလှုပ်ဆောင်ဖို့အတွက်တန်ဋိဌာန်ချထားပါတယ်။မြန်မာနိုင်ငံမှာအရွေးကောက်ခံအရသာအစိုးရကအခုနိုင်ငံရေးအချင်းသားတွေကိုစပြီးလှုပ်ပေးနေပါပြီလို့အမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူခွင့်ရေးနဲ့အလုတ္တမားကြီးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးတောမ်မာလီနော့စကီကပြောပါတယ်မြန်မာနိုင်ငံရဲ့တရားဥပဒေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲလှုပ်ဆောင်နေမှုတွေလူနည်းစုတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရဖို့လှုပ်ဆောင်နေမှုတွေအတွက်တက်နိုင်တာအားလုံးကိုပံ့ပိုးပေးမှာဖြစ်တဲ့အပြင်ရခိုင်ပြည်နယ်တွေကလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတွေကိုထုတ်ဖော်ပြောဆိုမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ
်မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
American ပြည်ထောင်စုမြောက်ပိုင်း Carolina ပြည်နယ်မှာပြဋ္ဌာန်းထားတဲ့တန့်စင်ကံဥပဒေလိုခေါ်နေတဲ့လေအင်္ဂါပြောင်းထားသူတွေအပေါ်ကန့်သက်ချက်ဥပဒေဟာဘိုးအစိုးရရဲ့အမျိုးသားရေးခွဲခြားဆက်ဆံမှုစန့်ကျင်ဥပဒေကိုချုပ်ပေါက်တယ်ဆိုပြီးသမ္မတဩဘာမအစိုးရကတရားစွပ်စွဲလိုက်ပါတယ်။လေအင်္ဂါပြောင်းလဲထားသူတွေကိုပြုပြင်ထားတဲ့အတိုင်းမဟုတ်ပဲမွေးရပါကြားမအတိုင်းအများသုံးတန့်စင်ကံနေမှာအသုံးပြုရမယ်လို့ဥပဒေကပြဋ္ဌာန်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လကကနဦးထွက်ပေါ်လာတဲ့ကဘာရဲရကကဘာနိုင်ငံရေးကောင်းဆောင်တွေချမ်းသာကြွားဝသူတွေနဲ့ပြပကဗန်ဒီမှာအာဏာထားတဲ့ဗန်ဆင်းတွေအကြောင်းပေါ်ပြထားတဲ့ပနားမားပေပါလို့ခေါ်တဲ့ပေါက်ကြားမှုတွေကြောင့်စပိန်နဲ့အိုက်စ်လန်မှာအဆင့်မြင့်ကောင်းဆောင်တွေပြုတ်ကျခဲ့ပြီးဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ဒီကိစ္စကြောင့်စိတ်အနှောက်အယှက်ဖြစ်ခဲ့ရတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ရဲ့အပေါင်းပါတွေရဲ့ငွေခွာချမှုလုပ်ငန်းတွေနဲ့ပတ်သက်လို့လည်းစွဲချက်တွေထွက်ပေါ်ခဲ့ပါတယ်။တင်းလာနေကထုတ်ပြန်တဲ့အများပြည်သူနဲ့ပတ်သက်တဲ့စင်းစရာအချက်လက်တွေကပိုပြီးကြီးကြီးမားမားရက်ခတ်မှုတွေရှိလာနိုင်တဲ့အကြောင်းပနားမားဥပဒေကြိုးစားအဖွဲ့မိုဆက်ဖွန်ဆီကာစီကစာရွက်စာတမ်း 17.5 သန်းကျော်ကိုထိမ့်သိမ်းထားတဲ့ ICIG အဖွဲ့ကပြောကြားလိုက်ပါတယ်။အခုနှစ်အတွင်းမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ10ဘီလီယံအထိရရှိနိုင်မှုခန့်မှန်းထားကြောင်းရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ခဲ့တဲ့အကြောင်းထိုင်းနိုင်ငံအခြေစိုက် The Nation သတင်းစာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဝါမောင်ကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီတို့ပူးပေါင်းလုပ်ကိုင်နေတဲ့လက်ပရောင်းတောင်ကျင်းနီစီမံကိန်းကိုမေလ9ရက်နေ့မှာပြန်ဆမယ်လို့ဝါမောင်ကုမ္ပဏီကကြေညာလိုက်ပြီးတဲ့နောက်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်လည်ထွက်ပေါ်လာနေပါတယ်
။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးပဲပါ။အင်ဂျင်နီယာကတော့ Howie Smith ဖြစ်ပါတယ်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေကြပါစေရှင
်
This program has come to you from the Voice of America, Washington.